Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာဖေဖော်ဝါရီလ27ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုတော့လိုင်းနိုမီတာ1925နဲ့32တို့အပြင်လိုင်းလမီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ကြသလို VOA မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းတိုက်ရိုက်နားဆင်လို့ရနိုင်ကြပါတယ်ခင်ဗျာဒီကနေ့မှာအစီအစဉ်မှုဖြစ်နေကျွန်တော်ဇောင်းဝိုင်းကဆောင်ရွက်ပေးတော့မှာပါဒီကနေ့သောရရှင်တို့နားဆင်ကြရမယ်ထိတ်တန်းရောက်သတင်းတွေမှာဆိုရင်တော့ရိုဟင်ဂျာလူမျိုးရုံးတပ်ဖြတ်မှုဂမ်ဘီယာကမြန်မာကိုအစီအစဉ်မှာတရားစွဲထားတဲ့အမှုစစ်ကောင်စီကိုယ်စားလှယ်ဒီကနေ့ထွက်ဆိုပါတယ်ဒီမှုမှာစစ်ကောင်စီကနိုင်ငံကိုယ်စားပြုပါဝင်နေတဲ့အပေါ်အန်ယူဂျီကကန့်ကွက်ပါတယ်ဂျပန်ဘီယာကီရင်ကုမ္ပဏီကဥပိုင်နဲ့ပေါင်းလုပ်နေတဲ့ကုမ္ပဏီဖျက်သိမ်းမှုရှောက်ထားကြတယ်လို့ပြောပါတယ်ဒီလိုထိတ်တန်းရောက်သတင်းတွေအပါအဝင်သတင်းဖေးပို့ချက်တွေမှာဆိုရင်တော့ဂမ်ဘီယာကမြန်မာကိုအစီအစဉ်မှာတရားစွဲထားတဲ့အမှုစစ်ကောင်စီကိုယ်စားလှယ်ဒီကနေ့ထွက်ဆိုရတဲ့ပတ်သက်လို့
The fact that Myanmar argues that the code is without jurisdiction and that the case is inadmissible in no way means that Myanmar has no answer to the Gambians
စစ်ကောင်စီကိုယ်စားလှယ်အဖွဲ့ပြောသားတာပါဒီအကြောင်းအပြည့်စုံကိုဥစွာနှဆင်ကြရပါမယ်ဒါပြင်မြန်မာနိုင်ငံကပြည်သူတွေကရောဒီအမှုအပေါ်မှာဘလို့တုံ့ပြန်ကြပါသလဲဆိုတဲ့သတင်းပေးပို့ချက်ကိုလည်းနှဆင်ကြရမှာပါအဲ့နောက်မှာတော့ကချင်ပြည်နယ်အတွင်းကတိုက်ပွဲအခြေအနေနဲ့မနေ့ပြန်မှာ2-6လုံးအထိမှတနင်္ဂနွေလုံးဆန္ဒပြကြဖို့တိုက်တွန်းလို့ဆိုထားတာစတဲ့သတင်းပြပုတ်ချက်တွေကိုနားဆင်ကြရပါမယ်။နောက်ပိုင်းအပတ်စဉ်ကဏ္ဍတွေမှာဆိုရင်တော့သတင်းတော်မှစုစီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှအစီအစဉ်နဲ့တက်တိုက်အောင်သတင်းလို့ဒါတွေကိုမတင်ဆက်ခင်အရင်ဆုံးတော့နောက်ဆုံးရရှိထားတဲ့သတင်းတွေကိုဦးတမောင်တန်းနဲ့နားလောင်တို့ကကြောပြပေးကြမှာပါခင်ဗျာ
။ရိုဟင်ဂျာလူမျိုးတွေပေါ်လူမျိုးတုံးတပ်ဖြတ်မှုနဲ့ပတ်သက်ပြီးဂမ်ဘီယာနိုင်ငံရဲ့မြန်မာနိုင်ငံပေါ်ဆွဲဆိုထားတာကိုတရားရုံးကလက်ခံစဉ်းစားဖို့မတင်ဘူးလို့အပြည့်ပြည့်ဆိုင်ရာတရားရုံးမှာစစ်ကောင်စီရဲ့ကိုယ်စားလှယ်ဖွဲ့ခေါင်းဆောင်ဥက္ကူလိုင်ကခြေပပြောဆိုလိုက်ပါတယ်။ရခိုင်ပြည်ပိုင်းမှာကြုံရတဲ့ပြဿနာဟာရှည်လျားတဲ့တမိုင်းကြောင်းရှိတဲ့ပြဿနာဖြစ်တယ်လို့လည်းသူကဆိုပါတယ်။2019ခုနှစ်ကစတင်ဆွဲဆိုခဲ့တဲ့အမှုကိုဆက်လက်ပြီးနယ်သာလန်နိုင်ငံတဟိတ်မြို့မှာအပြည့်ပြည့်ဆိုင်ရာတရားရုံးကမြန်မာစံတော်ချိန်ည 9:15 ကနေ 10:15 အထိကြားနာနေတာပါ။နှစ်ဖက်ချက်လဲချက်ကို February 27, 23, 25နဲ့28ရက်တွေမှာကြားနာမှာဖြစ်ပါတယ်လက်ရှိကြားနာနေတာကမြန်မာနိုင်ငံဟာလူမျိုးတုံးတပ်ဖြတ်မှုဆိုင်ရာသဘောတူညီချက်ကိုချိုးဖောက်မှုရှိမရှိစစ်ဆေးတဲ့အစမဟုတ်သေးဘူးလို့ပြီးခဲ့တဲ့ကြားနာမှုပြီး23 January 2020နေ့စွဲနဲ့တရားရုံးရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်မြန်မာဘက်ကဂမ်ဘီယာအနေနဲ့ဆွဲဆိုနိုင်ခွင့်ကိုမေးခွန်းထုတ်ခဲ့တာဖြစ်ပေမဲ့တရားရုံးကငြင်းပွားနိုင်ခွင့်အတွက်လုံလောက်တဲ့အထောက်အထားတွေရှိတယ်လို့အဲ့ဒီထုတ်ပြန်ချက်မှာပြောခဲ့ပါတယ်ယခင်ကြားနာပွဲကိုတော့စန်းစုကြည်ကိုတိုင်တယောက်ခြေပခဲ့ပေမဲ့ယခုကြားနာပွဲမှာတော့စစ်ကောင်စီကအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဦးကိုလိုင်ကိုအဖွဲ့ကောင်းဆောင်ဖြစ်ဆောင်ရွက်စေပြီးရှင်းနေကြုတ်တော်တီတာဦးနဲ့တူအဖွဲ့ဝင်15ဦးပါတဲ့ဥပဒေဖွဲ့ကိုစေလွတ်ထားပါတယ်အခုလိုကြားနာပွဲကိုကုလသမဂ္ဂရဲ့အင်တာနက်စာမျက်နှာမှာလည်းစစ်ဆေးနေစဉ်အတွင်းဘလူးမဆိုတယောက်ကြည့်ရှုနိုင်ပါတယ်ICJ ပြည်ပြည်ဆိုင်ရာတရားရုံးမှာရိုဟင်ဂျာအမှုရင်ဆိုင်နေရာမှာမြန်မာစစ်ကောင်စီကနိုင်ငံကိုယ်စားပြုပါဝင်နေမှုကိုလက်မခံနိုင်ဘူးလို့ NUG ဂျာကာရာမျိုးသားညီညွတ်ရေးအစိုးရကပြောပါတယ်စစ်ကောင်စီကမြန်မာနိုင်ငံကိုကိုယ်စားပြုပြီးဒီပြဿနာကိုရင်ဆိုင်ဖြေရှင်းနိုင်မှာမဟုတ်ဘူးလို့လည်း NUG နိုင်ငံရေးဝန်ကြီးဒေါ်စင်မအောင်ကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ
်ကျွန်တော်တို့ဒီ January လလောက်ကပေါ့နော်ကျွန်တော်တို့ပို့လိုက်တဲ့စာ report ပေါ့နော်ဒီအစီရင်ခံစာကိုလည်းလက်ခံရရှိကြောင်းကျွန်တော်တို့အကြောင်းပြန်လာတာရှိပါတယ်။ဒါအပြင်ကိုဒီရက်သက်တပတ်အတွင်းမှာပဲကျမတို့ကထပ်ပြီးတော့ဒီကိုစားပြုခွင့်နဲ့ပတ်သက်လို့ရေနေပြည်တော်ဖြစ်နေတဲ့အနေထားရေကို legal fine တော့ပြုကနေပြီးတော့ memorandum ပေးပို့ထားတာရှိပါတယ်။သက်ဆိုင်ရာ institution တွေကိုထို့တူကျမတို့ဘက်ကနေပြီးတော့ဒီတရားရင်ဆိုင်ကြွားဖို့လို့ပေါ့နော် legal counsel ဖွဲ့စည်းပြီးဖြစ်တဲ့အကြောင်းကိုလည်းပဲကျမတို့ဒီရက်သက်တပတ်အတွင်းမှာပဲဒီ ICJ ကိုဟိုအကြောင်းကြားခဲ့တာရှိပါတယ်။
မြန်မာပြည်သူအားလုံးအတွက်တရားမျှတမှုရရှိရေးဟာအမျိုးသားညီညွတ်ရေးအစိုးရရဲ့အန်တီမပါနိုင်ဖြစ်ပြီးဒီနေ့ ICJ အမှုကိစ္စကတော့ရိုဟင်ဂျာအသိုက်အဝန်းအတွက်တရားမျှတမှုရရှိရေးဖြစ်ပါတယ်လို့ NUG နိုင်ငံရေးဝန်ကြီးဒေါ်စင်မအောင်ကပြောပါတယ်အမျိုးသားညီညွတ်ရေးအစိုးရကဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကိုတည်ထောင်ရမှာတရားမျှတမှုငြိမ်းချမ်းရေးနဲ့ဓာတ်လူညီမျှမှုအပေါ်မှာတည်ဆောက်သွားမှာဖြစ်တဲ့အတိုင်းမြန်မာနိုင်ငံမှာရှိတဲ့လူတိုင်းအတွက်တရားမျှတမှုရရှိဖို့အရေးယူဆောင်ရွက်သွားဖို့သူ့အနေနဲ့ပိုက်ဖြတ်ထားကြောင်းအမျိုးသားညီညွတ်ရေးအစိုးရရဲ့လူခွင့်ရေးဝန်ကြီးဌာနဝန်ကြီးဦးအောင်မျိုးမင်းကလည်း ဒီသတင်းစာရှင်းလင်းပွဲမှာဥရောပရိုဟင်ဂျာကောင်စီရဲ့ဥက္ကဋ္ဌဒေါက်တာအန်ဘီယာပါဗင်းမြန်မာရေးကြွမ်းကျင်သူဒေါက်တာမာတင်စပင်နဲ့ယခင်နယ်သာလန်နိုင်ငံရဲ့တာမတ်ကြီးလေတီရှာဗန်ဒမ်အဆမ်တို့ကရိုဟင်ဂျာအရင်းနဲ့ဆက်ဆက်ပြီးမြန်မာနိုင်ငံချင်းနေတွေကိုရှင်းလင်းပြောကြားသွားကြပါတယ်မြန်မာနိုင်ငံမှာ2000နှစ်နဲ့2019ခုနှစ်တွေအတွင်းဖြစ်ခဲ့တဲ့ရိုဟင်ဂျာလူမျိုးတ Nejiro Sabuziri Diayoma Don San Suchi Bo Sweso Tare Mugu Digni Sele Sisebare. Yego Dinokan Suya Ye Nangano Diming and Boku Don San Suchi. Sabra Uinjin and Jirazu Suya Pueyo Winji Umin Sudogu. ထောင်းနှစ်ဆယ်ရွက်ကောက်ပွဲစီယုံရမှာမလျော်ဩဇာအသုံးပြုခဲ့တဲ့ဆိုပြီးစစ်ကောင်စီကပုံမှန်130ကြာကြီးနဲ့130ဆွဲဆိုခဲ့တာဖြစ်ပါတယ်ဒီကနေ့နဲ့ဆန္ဒရှင်ကမှအမှုကိုစားခဲ့ပြီးတရားလုံးဖြစ်ဆွဲခဲ့တဲ့ဦးအောင်မျိုးလွင်ကိုစစ်ဆေးပါတယ်တောင်းဆန်းစုကြည်တို့ဘက်ရှေ့နေကပြန်လဲစစ်မေးခဲ့တယ်လို့ VOA ကစုံစမ်းသိရှိရပါတယ် စစ်တပ်ရဲ့ဥပိုင်ကုမ္ပဏီကကီရင်ကုမ္ပဏီနဲ့ဖွဲ့စည်းထားတဲ့ဖက်ဆက်ကုမ္ပဏီကိုဖျက်သိမ်းဖို့လျှောက်ထားတဲ့အတစ်တရက်ကိုတင်ခဲ့တယ်လို့ကီရင်ကုမ္ပဏီကတနင်္လာနေ့ကပြောပါတယ်။ရွေးကောက်တင်မြှောက်ထားတဲ့အစိုးရစီကအာဏာသိမ်းလိုက်ပြီးတဲ့နောက်ဖက်ဆက်ကုမ္ပဏီကိုဘယ်လိုဖျက်သိမ်းမယ်ဆိုတာနဲ့ပတ်သက်ပြီးကီရင်နဲ့ဥပိုင်ကုမ္ပဏီတို့အငင်းပွားနေခဲ့တာပ မောင်နိုင်ငံမှာရှိနေတဲ့သူတို့ရဲ့လုပ်ငန်းတစ်ခုရောင်းချပြီးမြန်မာနိုင်ငံမှာယင်းနှစ်မြောက်နှံထားတာတွေကိုရုပ်သိမ်းမယ်လို့ကီရင်ကော်မီကပြီးခဲ့တဲ့ပတ်ကကြေညာခဲ့တာပါဂျပန်ကော်မီကီရင်ဟာမြန်မာဥပိုင်လီမိတက်နဲ့ဖက်ဆက်လုပ်ငန်းလုပ်ပြီးမြန်မာပြည်အကိုထုတ်လုပ်ခဲ့ပါတယ်ဖက်ဆက်လုပ်ငန်းရဲ့အစုရှယ်ယာ 92% စစ်တပ်ရဲ့လုပ်ငန်းကထွက်လာတဲ့ထွက်ကုန်ပစ္စည်းတွေကိုတပိတ်မောက်ကြရမှာပြည်သူတွေရဲ့စုပေါင်းအားကိုပြသတာဖြစ်တယ်လို့ Justice for Myanmar
အဖွဲ့ကကြေညာချက်မှာပြောထားပါတယ်။ဒီလိုရဲ့အမေရိကန်တန်ညားပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း 9:00 နာရီကနေ10:00နာရီအထိ
Raytheon Technologies Company ကိုတရုတ်နိုင်ငံကတံပြန်တန်းခတ်ပိတ်ဆို့လိုက်ပါတယ်။ဖေဖော်ဝါရီလကုန်ရက်နေ့ကတိုင်ဝမ်ကိုလက်နက်ရောင်းချခဲ့တာဟာတရုတ်နိုင်ငံရဲ့ပြည်တွင်းလုံခြုံရေးကိုအားနည်းစေသလို ဒီနေ့အကြမ်းမှုရှိရေကြိုးပမ်းချက်ကိုရောအမေရိကန်နဲ့တရုတ်ကြားဆက်ဆံရေးကိုပါအကြီးအကျယ်အားနည်းသွားစေတယ်လို့တရုတ်နိုင်ငံခြားရေးဌာနပြောခွင့်ရဝန်ဝီဘင်းကပုံမှန်သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။ကိုပိုင်အုပ်ချုပ်နေတဲ့တိုင်ဝမ်ကိုသူ့ပိုင်နေမိတစ်ခုဖြစ်သူအစိုးရကအစဉ်တစိုက်ပြောဆိုနေတာဖြစ်ပြီးပြည်မကြီးနဲ့ပူးပေါင်းရမယ်လို့လည်းပြောပါတယ်။အမေရိကန်ကွန်မြ နိုင်ငံခြားကုမ္ပဏီတွေကိုတန်ခတ်တဲ့ဥပဒေတရားကိုတရုတ်တို့ကမနစ်ကပြဋ္ဌာန်းခဲ့တာပါ။ အဲ့ဒီဥပဒေတင်တဲ့အမေရိကန်ကုမ္ပဏီတွေပထမဆုံးအရေးယူပိတ်ဆို့ခံရလာဖြစ်ပါတယ်။စစ်အေးတိုက်ပွဲကာလအထွတ်ထိပ်ရောက်တဲ့အချိန်1996မှာအမေရိကန်သမ္မတရစ်ချတ်နီဆန်တရုတ်နိုင်ငံကိုအလဲပတ်တွားရောက်ခဲ့ပြီးတဲ့နောက်ပိုင်းအမေရိကန်တရုတ်ဆက်ဆံရေးတွေတိုးတက်လာခဲ့တာပါ။ဒါပေမဲ့လည်းရာစုနှစ်ဘက်လောက်အတက်အကျမငြိမ်းတဲ့အမေရိကန်တရုတ်ဆက်ဆံရေးအနာဂတ်မှာလည်းစိန်ခေါ်ချ ဖယ်ရှားလိုက်ပြီလို့ဩစတြေးလျနိုင်ငံ New South Wales ပြည်နယ်ဝန်ကြီးချုပ် Dominic Perotti ကဒီကနေ့ကြေညာပါတယ်။ Israel နိုင်ငံကလည်းကာကွယ်ဆေးထိုးမထားတဲ့ကမ္ဘာလက်ခီးတော်တွေကို March 1ရက်နေ့ကစပြီးတော့ပြည်ဝင်ခွင့်ပြုမယ်လို့မနေ့ကကြေညာပါတယ်။ဒါပေမဲ့လည်းခီးတယ်တွေအနေနဲ့ Israel ကိုရောက်တဲ့အချိန်နဲ့ပြန်ထွက်မဲ့အချိန်မှာ COVID PCR ဆေးစစ်ချက်၂ကြိမ်လောက်ရမှာပါ။ပိုကူသူကမ္ဘာမှာအများဆုံးရှိတဲ့အမေရိကန်မှာတော့ပိုကူသူအသေးရောသေဆုံးသူပါပုံမှန်ချအစီလာနေပါတယ်။ကာယောဂါကြောင့်လူနာတွေကိုရှေ့တန်းကပြုစုကူးသနေရတဲ့ကမ္ဘာသဘောင်းကကျန်းမာရေးလှုပ်သားတွေရဲ့ကျန်းမာရေးလည်းထိခိုက်နေရပြီးအသက်ပါဆုံးရှုံးနေရတာပါ။ဒီကဏ္ဍမှာလောက်ကင်နေတဲ့သူတွေအနေနဲ့လုပ်ငန်းခွင်မှာကျန်းမာပေးကင်းစွာလိုက်နာဆောင်ရွက်ရမယ်။လမ်းညွှန်ချက်တွေကိုကမ္ဘာကျန်းမာရေးအဖွဲ့ WHO နဲ့ကမ္ဘာအလုပ်သမားအဖွဲ့ ILO ကပူးတွဲထုတ်ပြန်လိုက်ပါတယ်။ကျမကြီးလှုပ်သားတွေရဲ့လုံခြုံရေးနဲ့ကျမကြီးအတွက်စနစ်ကောင်းတယ်မရှိတာကြောင့်ကာယောဂါဖြစ်လာပြီး၁၈လအတွင်းကိုဗစ်နဲ့သေဆုံးရသူကျမကြီးဝန်ထမ်းတသိန်းတထောင်ခွဲရှိတယ်လို့ WHO ကျမကြီးဝန်ထမ်းဆိုင်ရာဌာနညွှန်ကြားရေးမှူး James Campbell ကပြောပါတယ်။ American John Hopkins တက္ကသိုလ်ကိုဗစ်သေနာစစ်တမ်းအရာဒီကနေ့မနက်ထိကမ္ဘာသားပိုးကူခံရသူက424တန်းကျော်နဲ့သေဆုံးသူက6တန်းဝန်းကျင်ရှိပါတယ်။မြန်မာနိုင်ငံတော်ဝန်တိုက်ပွဲတွေကြောင့်စစ်ရှောင်နေရသူတိမ့်ချီရှိနေပြီးစစ်ရှောင်စခန်းတွေမှာလည်းကိုဗစ်လက္ခဏာမျိုးနဲ့နေထိုင်မကောင်းသူတွေရှိပေမဲ့ကျန်းမာရေးဆောင်ရှောက်မှုရောကိုဗစ်ပိုးစစ်ဆေးမှုကမလုပ်နိုင်ပဲဖြစ်နေရတယ်လို့ကုညီနေသူတွေကပြောပါတယ်။ကျန်းမာရေးဝန်ကြီးဌာနထုတ်ပြန်ချက်အရဒီလဒုတိယပတ်လောက်ကလေးကနေ့စဉ်အတည်ပြုလုနာ1000ကျော်တိုးလာခဲ့တာပါ။ဖေဖော်ဝါရီလ20ရက်နေ့တုန်းကတော့မြန်မာနိုင်ငံအတွက်အိန္ဒိယကကိုဗစ်ရှေ့ကိုဗစ်ကာကွယ်ဆေးတသိန်း MAI လေးကျောင်းလိုက်နဲ့ရန်ကုန်အပီပီဆိုင်ရာလေးစိတ်ကိုရောက်လာပါတယ်။ကာကွယ်ဆေးရှာပါမှုကြောင့်ရနိုင်ငံရေးအခြေအနေကြောင့်မြန်မာနိုင်ငံတွင်ကိုဗစ်ကူးစက်သူတိုးလာနေတဲ့အပေါ်ကုလသမဂ္ဂအဖွဲ့အစည်းတွေကလည်းစိုးရိမ်နေပါတယ
်။နောက်ဆုံးရရှိထားတဲ့သတင်းတွေကိုဥတ္တမောင်တန်းနဲ့နားလောင်လို့တင်ပြပေးခဲ့ကြတာပါခင်ဗျာ။ VOA American အတန်းကနေတနင်္လာနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုတော့သတင်းပေးပို့ချက်တွေကိုတင်ပြပေးတော့မှာမို့ပထမအဦးဆုံးတော့ ICJ တရားရုံးကြားနာပွဲသတင်းနဲ့စကြရအောင်ပါမြန်မာနိုင်ငံနဲ့ပတ်သက်လို့အပြည်ပြည်ဆိုင်ရာတရားရုံး ICJ မှာဂမ်ဘီယာဘက်ကဆွဆွဲတင်ပြလာချက်တွေကိုကြားနာစစ်ဆေးပိုင်ခွင့်မရှိဘူးလို့မြန်မာကိုယ်စားလှယ်အဖွဲ့ခေါင်းဆောင်က ICJ တရားရုံးမှာဒီကနေ့လျှောက်ထားပါတယ်ဒါပေမဲ့တစ်ဖက်မှာတော့မြန်မာနိုင်ငံအနောက်ဖက်ခြမ်းကပဋိပက္ခတွေကိုငြင်းငြင်းချမ်းချမ်းဖြေရှင်းနိုင်ဖို့ပိုင်းဖြတ်ကြိုးစားနေတယ်လို့တုံ့ပြန်ပါတယ်ဒီအကြောင်းကိုတော့ကိုသားညုံကပြောပြပေးပါပါခင်ဗျာ
2019ခုနှစ်တုန်းက ICJ မှာဂမ်ဘီယာနိုင်ငံကမြန်မာအပေါ်ဆွဲချက်တင်လာတဲ့အမှုဒီကနေ့တကြောပြန်ပြီးတော့ကြားနာစစ်ဆေးပါတယ်။ဆရာနာတင်ထားတဲ့မြန်မာနိုင်ငံကိုကုစားပြုပြီးတော့ ICJ မှာရှောက်လဲချက်ပြဖို့ကိစ္စမှာအငင်းပွားမှုတွေရှိခဲ့ပြီးတဲ့နောက် ICJ ကတော့မြန်မာစစ်ကောင်စီကိုပဲဖိတ်ကြားခဲ့ပါတယ်။မြန်မာစစ်ကောင်စီဘက်ကကုစားလေအဖွဲ့ခေါင်းဆောင်ဖြစ်တဲ့အပြည်ပြည်ဆိုင်ရာဆက်ဆံရေးဝန်ကြီးဦးကူဟလိုင်တက်ရောက်ပြီးတော့ဒုအဖွဲ့ခေါင်းဆောင်ကတော့ရှင်းလင်းချုပ်တော်တည်တာဦးဖြစ်ပါတယ်။မြန်မာနိုင်ငံဘက်ကကနေဦးချီပါချက်တွေဟာလူမျိုးတုံးတပ်ဖြတ်မှုကျူးလွန်နေဆိုရဲဂမ်ဘီယာနိုင်ငံရဲ့ဆွတ်ဆုချက်နဲ့ပတ်သက်လို့ဘလို့မေးခွန်းမျိုးကိုမစူလုံးဝတီးခြားလွတ်လပ်စွာပယ်ချထားတဲ့ပနမထွက်ဆိုချက်တွေပဲဖြစ်တယ်လို့ဥက္ကူကိုဆိုင်ကတရားရုံးကိုရှောက်ထားပါတယ်။အဓိကချက်ကတော့ဒီမှုကို ICJ အနေနဲ့ကြားနာစစ်ဆေးပိုင်ခွင့်မရှိဘူးလို့ဥက္ကူကိုဆိုင်ကပြောပါတယ
်။ One obvious point. The fact that Myanmar argues that the court is without jurisdiction and that the case is inadmissible in no way means that Myanmar has no answer to the Gambia's case.
Furthermore, အထင်ရှားဆုံးချက်ကတော့ပြည်ဆိုင်ရာတရားဥပဒေနဲ့ဒီမှုကိုကြားနာစစ်ဆေးပိုင်ခွင့်မရှိဘူး။ဒီမှုဟာတရားရုံးနဲ့အကျိုးဝင်တရားမှုမရှိဘူးလို့မြန်မာနိုင်ငံဘက်ကညှင်းဆုံနေတာပါ။ Gambia ဘက်ကတင်ပြလာတာတွေအပေါ်မှာဖြေဆိုစရာမရှိပါဘူးဆိုပြီးတော့အကူအထိုင်ကပြောတာပါ။နောက်ပြီးတော့ဒီပြဿနာအတွက်မြန်မာနိုင်ငံအနေနဲ့အိမ်ကြီးနိုင်ငံတွေနဲ့တနမယ်ရင်းနှီးရကျူးပန်းဖြေရှင်းနေတယ်လို့လည်းတရားရုံးကဥက္ကူလိုင်ကတင်ပြခဲ့ပါတယ်။
The government of Myanmar is determined to solve these complex problems through peaceful means of negotiation and reconciliation. Tripartite diplomatic discussions between Myanmar, Bangladesh, and China has been undertaken for preparation of the process for repatriation to Rakhine State from Bangladesh. Working groups from Myanmar and Bangladesh.
ဒီပြဿနာတွေဟာအိန္ဒိယနဲ့မြန်မာနိုင်ငံပေါ်ကိုလိုနီပြုခဲ့တဲ့နောက်ဆက်တွဲကိစ္စရှုပ်ထွေးလွန်ပါတယ်။မြန်မာအစိုးရအနေနဲ့ကတော့ဒီပြဿနာတွေကိုသုံးဖွင့်ဆိုင်ငြိမ်းချမ်းတဲ့ဆက်ဆက်ရင်ကြားဆင်းမှုနည်းလမ်းတွေကနေဖြေရှင်းသွားမယ်လို့ပိုင်ဖြတ်ထားတာပါ။ Kurdish ကဒုက္ခသည်တွေညှပ်ပြင်ရေးအတွက်လည်းမြန်မာ Bangladesh နဲ့တရုတ်တို့နိုင်ငံတို့ကတန်တမာရေးရာဆွေးနွေးမှုတွေလုပ်နေပါတယ်။ Bangladesh နဲ့မြန်မာနိုင်ငံနှစ်နိုင်ငံသဘောတူညီထားချက်အရကိုယ်စိတ်ဆန္ဒအရပြန်လည်သူတွေပြန်နိုင်အောင်လို့နှစ်နိုင်ငံကြားနီးနီးကပ်ကပ်စီစစ်ဆောင်မှုတွေလုပ်နေပါတယ်ဆိုပြီးဥပဒေလိုင်းကတင်ပြတာပါ။မြန်မာနိုင်ငံအနောက်ချရခိုင်ပြည်နယ်တွင်2012နဲ့2018ခုနှစ်တွင်ရွန်ဂျာရီပေါ်ကျူးလွန်မှုဟာဂျီနိုဆိုက်လူမျိုးတုံးတပ်ဖြတ်မှုတားဆီးရေးစာချုပ်ကိုမြန်မာနိုင်ငံဘက်ကကျူးလွန်လာဆိုပြီးတော့ဂမ်ဘီယာဘက်က ICJ ကိုအမှုတင်ခဲ့တာပါ2019ခုနှစ်ပထမဆုံးကြားလာစစ်ဆေးမှုကတော့အဲ့ဒီတုန်းကနိုင်ငံကြီးဝန်ကြီးဒေါက်ဆန်းစုကြည်ဦးဆောင်တက်ရောက်ပြီးတော့ခုခံချီးပွားခဲ့ပါတယ်အဲ့ဒီချိန်တုန်းကတော့စစ်ဆေးဆဲကြားကာလမှာမြန်မာနိုင်ငံဘက်ကလိုက်နာမှုဆိုပြီးတော့ဂျားဖြတ်အစီအမံတွေကို ICJ ကသတ်မှတ်ပေးခဲ့ပါတယ်အဓိကအချက်ကတော့အဖြစ်ပြက်မှာချက်လက်တွေကိုမဖြောက်ဖြက်နိုင်မှုနဲ့ဒုက္ခတွေတွေညှပ်ပြန်ရေးကိစ္စပါ။လက်ရှိစစ်ကောင်စီအနေနဲ့ဒီကြားကာလအစီအမံတွေကိုလိုက်နာမှာဖြစ်တယ်လို့လည်းဥက္ကဋ္ဌဆိုင်ကပြောပါတယ်
။ The new provisional government of Myanmar is also committed to
ရာယီအစိုးရအနေနဲ့တောင်းရှိမှုနဲ့ဒီကြားကာလအစီအမံဆုံးဖြတ်ထားချက်တွေကိုလေးစားလိုက်နာသွားဖို့ပိုင်ဖြတ်ထားပါတယ်။ဒီအစီအမံတွေကိုလည်းလိုက်နာဆောင်ရွက်နေပါတယ်လို့ပြောသွားတာပါ။ကြက်ကလာအစီအမံတွေကိုလိုက်နာမယ်လို့အကူအညီကပြောပြမိလေ။ Ranger ဆိုတဲ့အတုံးနှုံးနဲ့ပတ်သက်ပြီးတော့စစ်ကောင်စီကတော့လက်မခံပါဘူး။အခုဒီရှောက်လဲချက်မှာလဲ Ranger ဆိုတဲ့အတုံးနှုံးကိုရှောင်ပြီးတုံးတာတွေ့ရပါတယ်။အကူအညီရှောက်ထားပြီးတဲ့နောက်မြန်မာစစ်ကောင်စီကုစရေဖွဲ့တွေကနိုင်ငံတကာဥပဒေကျွမ်းကျင်သူတွေဖြစ်တဲ့ Dr. Stecker, Professor Dillman နဲ့ Professor Cook တို့ကဥပဒေကြောင်းအရချီးပွားချက်တွေရှောက်လဲခဲ့ကြပါတယ်။အရင်တုန်းကမြန်မာနိုင်ငံဘက်ကဥပဒေကျိုးဆောင်ဖွဲ့ခေါင်းဆောင်ဖြစ်တဲ့ Mr. Sharvet ကတော့ပြန်ပါမလာတော့ပါဘူး။ဒီနေ့ကြားလာမှုကတော့မြန်မာနိုင်ငံဘက်ကပထမအကြော့အဓိကရှောက်လဲချက်ပြီးတာဖြစ်ပြီးတော့မနေ့ကကြာရင်တော့ဂမ်ဘီယာဘက်ကရှောက်လဲမှာဖြစ်ပါတယ်။အခုကျန်းမာရေးမတိုင်ကလေးမှာတော့ဂျာကာလာမျိုးသားညီမောင်အစုအယအန်ယူဂျီအနေနဲ့ဒင်းလာရှင်းလင်းပွဲတရားပြုလုပ်ပြီးတော့မြန်မာစစ်ကောင်စီအနေနဲ့ကုစားပြီးတယောက်တာဘာကြောင့်ကက်ကွက်တယ်လဲဆိုတာကိုရှင်းလင်းပါတယ်။မြန်မာစစ်ကောင်စီဟာဒီပြဿနာတွေကိုမြန်မာနိုင်ငံကုစားပြုပြီးတော့ဖြေရှင်းနိုင်မဲ့သူမဟုတ်ဘူးလို့အန်ယူဂျီနိုင်ငံကြေးဝန်ကြီးဒေါ်စင်မောင်ကပြောဆိုခဲ့ပါတယ်ခင်ဗျာ။
ကိုတန်းရုံတင်ပြပေးခဲ့တာပါခင်ဗျာ။ဒါနဲ့တစ်ဆက်ထဲမှာပဲဒီကြားနာပွဲပေါ်မြန်မာပြည်သူတွေရဲ့တုံ့ပြန်ချက်ကိုလည်းကြည့်ကြရအောင်ပါ။ရိုဟင်ဂျာတွေပေါ်လူမျိုးတုံးတပ်ဖြတ်မှုတွေမြန်မာနိုင်ငံပေါ်ကမ်ဘီယာနိုင်ငံကတရားစိုးဆိုထားတဲ့အမှု၊ Netherlands နိုင်ငံတဟိတ်မျိုးက ICJ တရားရုံးမှာအခုအတန်းလွင့်နေချိန်မှာကြားနာဆစ်ဆစ်နေတာပါ။ဒီမှုတွေအန်ဒီအစိုးရလက်ထက်ကတောင်းဆန်းစုကြည်မြန်မာနိုင်ငံဘက်ကဥဆောင်တွားရောက်ခြေပခဲ့တဲ့ကမြန်မာပြည်သူအများစုသူ့ဘက်ကရည်တည်ပေးခဲ့ကြပါတယ်။အခုတစ်ခါအမှုပြန်လဲစတင်ကြားနာမှုအပေါ်မှာရောပြည်သူတွေရဲ့စိတ်ဝင်စားမှုဘလောက်အထိရှိနေပါသလဲ။ရန်ကုန်ကစူးစီးပေးပို့လာတဲ့များကိုမဆုမြတ်မွန်ကတင်ပြပေးပါပါခင
်ဗျ။ The Hague မြို့က ICJ နိုင်ငံကတရားရုံးမှာမြန်မာနိုင်ငံအပေါ်လူမျိုးတုံးတပ်ဖြတ်မှုနဲ့တရားစွဲထားရအမှုကိုဒီနေ့ February 22ရက်နေ့မှာပြန်လည်စတင်ကြားနာနေပါတယ်။2019ခုနှစ်တုန်းကဒေါက်ဆန်းစုကြည်ဦးဆောင်ပြီးတော့မြန်မာနိုင်ငံဘက်ကခြေပါခဲ့ခြင်းတုန်းကမြန်မာနိုင်ငံကအပါအဝင်ဥရောပနိုင်ငံတချို့ကမြန်မာတွေကပါ The Hague မြို့အထိလိုက်သွားပြီးတော့အားပေးပံ့ပိုးခဲ့ကြပါတယ်။နိုင်ငံထဲမှာလည်းအားပေးထောက်ခံပွဲတွေလုပ်ခဲ့ကြတဲ့အထိပါ။အခုတစ်ခေါက်ကြားနာပွဲအပေါ်ပြည်သူအများရဲ့တုံ့ပြန်မှုအရင်တစ်ခေါက်လိုတက်တက်ကြွကြွသိမ်းမတွေ့ရပါဘူး။အခုတစ်ခေါက်မှာတော့စစ်ကောင်စီကတာဝန်ပေးထားတဲ့အပြည်ပြည်ဆိုင်ရာဆက်ဆံရေးဝန်ကြီးဦးကိုကိုလှိုင်ဦးဆောင်တဲ့အဖွဲ့ကတရားရုံးမှာခုခံခြေပါနေပါတယ်။ဒုက္ခရေကာကွယ်စောင့်ရှောက်သူများအဖွဲ့ကဥမ္မာမောင်လေးကတော့လက်ရှိ ICJ မှာတရားစွဲခံနေရတဲ့အမှုကနေမြန်မာတိုင်းနိုင်ငံလုံးကြုံနေရတဲ့စစ်တပ်ရဲ့ကျူးလွန်မှုတွေအတွက်တရားမျှတမှုရလာဖို့မျှော်လင့်ချက်ရှိနေကြတယ်လို့အခုလိုပြောပါတယ
် ICJ ကိုရောက်လာတဲ့နော်တရားမဲ့မှုတွေကိုတရားမျှတမှုဖြစ်ဖို့နော်အတိတ်ကနေကျင်းလွတ်နေတဲ့လူတွေကိုအပြစ်ပေးအေးအေးယူနိုင်ဖို့အခြေကိုကျွန်တော်ပြောလင့်ပါတယ်ဒါလည်းမကပါဘူးလက်ရှိဒီနောက်ပိုင်း February တရက်နေ့နောက်ပိုင်းမှာဆိုလဲဒါအားလုံးကြတိနေနေကြတဲ့အတိုင်းပါပဲတော့တပ်ချက်မှုတွေမိရှုမှုတွေဟုတ်လားအတောင်းနဲ့ချီတိန်းနဲ့ချီကာနီပါချီအောင်ဟုတ်လားစိတ်ပြီးဒုက္ခတွေဒီကလေးတွေအမျိုးသမီးတွေအများကြီးပေါ့ဗျာတောက်လျှောက်ဒီလိုကိစ္စတွေကဒီရခိုင်မှာဖြစ်ခဲ့တဲ့ရိုဂါတွေလောက်ခဲ့တဲ့ဤသူလက်ရှိလက်ဆောင်ရနေတာဖြစ်တဲ့အတွက်ကျွန်တော်တို့ကဒီ ICJ ကနေပေါ့နော်ကျွန်တော်နိုင်ငံသားအားလုံးအတွက်သမိုင်းအတွက်တရားမျှတမှုကိုတော့ကျွန်တော်တို့အနေနဲ့ညွှန်ပြပါတယ်
နိုင်ငံရေးအကျဉ်းသားကိစ္စဆောင်ရွက်ပေးနေတဲ့ရှေ့နေတယောက်ကတော့ဒီတစ်ချိန်ကြားနာမှုနောက်ပိုင်းမှာအာဏာသိမ်းခံထားရတဲ့မြန်မာနိုင်ငံကိုကယ်တင်နိုင်မဲ့လမ်းကြောင်းတစ်ခုထွက်ပေါ်လာမလားဆိုတော့နိုင်ငံရေးအသည့်နဲ့အခုတစ်ခေါက်အမှုကြားနာပွဲအပေါ်အရင်ကထပ်ပို့ပြီးတော့စိတ်ဝင်စားမိတယ်လို့ခုလိုပြောပါရယ်
ဒီမှာဒီနိုင်ငံရေးအပြောင်းလဲတဲ့မှာသူကလည်းတစ်ခုပါကိုပါနေတဲ့ကိစ္စလေးသူကဒီလိုရောက်ရောက်ကိုလုံးဝမဲ့ကိစ္စကြီးနောက်ဆုံးကဲမာကကျွန်တော်စီမှာအနာရှင်ဒီကုန်းချုပ်ကိုကဲမာကအိုင်လိုင်းနဲ့ပါတယ်လေ
တောင်ဆန်းစုကြည်လက်ထက်တုန်းကခုခံခြေပတ်မှုကိုအားပေးခဲ့တဲ့လူငယ်တယောက်ကတော့ဒီအမှုကနေစစ်တပ်ရဲ့ကျူးလွန်မှုတွေရပ်သွားမယ်လို့မျှော်လင့်မှားတဲ့အတွက်သိစိတ်ပုံဝင်စားတော့တာဖြစ်တယ်လို့ခုလိုပြောပြပါဗျ။အေးရောအန်ဒီဘက်ကကျွန်တော်ရဲ့တကယ်ပါဘောနော်။အန်ဒီကိုယုံလို့ကြက်တကယ်ခုလိုအနာသိမ်းမရှိတော့ဘောကျွန်တော်စစ်တပ်ကသူ့လုံးချင်တာလုံးနေကြရိုဟင်ဂျာတွေကမကအခုကျွန်တော်တို့တွ ဆိုတော့လေကျွန်တော်တို့မှန်းလို့မရအောင်မနိုင်ပြောရင်တော့ဒိတ်စိတ်ဝင်စားလို့ရစစ်တပ်လုံးချင်းတို့ဆက်လုပ်နေမှာလို့ပဲကျွန်တော်တို့မြင်တယ်။ဘာပြောင်းလဲဖြစ်လာမလဲဆိုတော့စောင့်ကြည့်ဖို့တတ်တတ်လောက်ပါပဲ။ဒိတ်ဒရီဒူးရောကျွန်တော်တို့စိတ်ထဲမှာမရှိဘူးကြ
ဒီကနေ့တဟိတ်မြို့မှာပြန်လည်ကြားနာပွဲမှာတော့ရိုဟင်ဂျာတွေအပေါ်လူမျိုးလုံးတပ်ဖြတ်တယ်ဆိုတဲ့ဆွဆွဲချက်နဲ့မြန်မာနိုင်ငံကိုဂမ်ဘီယာနိုင်ငံက ICJ တရားရုံးမှာတရားစွဲတာဟာတရားဝင်မှုရှိရလားဆိုတဲ့အချက်ကိုမြန်မာနိုင်ငံကိုစားရှေ့နေလိုက်ပြီးနေတဲ့နိုင်ငံကရှေ့နေတွေကထောက်ပြလျှောက်ထားနေကြပါတယ်ရှင
်။မဆုမြတ်မောင်စူးစီးတင်ပြပေးခဲ့တာပါခင်ဗျာ။အခုဆက်ပြီးတော့ကချင်ပြည်နယ်အတွင်းကစစ်ကောင်စီနဲ့ KNL ရဲ့တိုက်ပွဲအခြေအနေကိုလည်းကြည့်ကြရအောင်ပါ။ဖေဖော်ဝါရီလဆန်းကလေးကတိုက်ပွဲတွေဖြစ်ပွားနေတဲ့ကချင်ပြည်နယ်ပူတာအိုမြို့နယ်မှာဒီရက်ပိုင်းမှာလည်းစစ်ကောင်စီတပ်နဲ့ KNL PDF ဖူပေါင်းတပ်တွေအကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်။စစ်ကောင်စီဘက်ကတိုက်ရင်အားထပ်မံဖြစ်တင်းနေတာကြောင့်စီရင်တင်မာမှုတွေဆက်လက်မြင့်တက်နေပါတယ်တိုက်ပွဲဖြစ်ပွားရနေရအနီးကျေးရွာကဒေသခံ 9,000 ကျော်လောက်ဟာလဲတောတောင်တွေထဲမှာပုန်းရှောင်ခိုလုံနေရပါတယ်ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုတော့ကိုကြီးညာကပြောပြမှာပါခင
်ဗျကချင်ပြည်နယ်ပူတာအိုမြို့နယ်မှာစစ်ကောင်စီတပ်တွေနဲ့ KIA နဲ့ PDF ပူးပေါင်းတပ်တွေတိုက်ခိုက်နေကြပါတယ်လက်ရှိအခြေအနေအရတိုက်ပွဲတွေရပ်ဆိုင်းမဲ့အလားအလာမရှိပဲစီရင်တင်မာမှုတွေပိုပြီးမြင့်တက်နေတယ်လို့ KIA ကချင်လူမျိုးရေးတပ်ရဲ့ပြန်ကြားရေးတာဝန်ခံဘုံမူကြီးနောဘူးက VOA ကိုပြောပါတယ
်အဲ့ဘက်ကတိုက်ပွဲရှင်နေကအခုလဲဒီ KIA ဘက်ကနဲ့လဲခန်းနေပြီးနေတဲ့နေထားတော့မဟုတ်ပါဘူးနောက်ပြီးတော့စစ်ကောင်စီဘက်ကလဲစီအားတွေကတော့မနေ့ကလဲနေနဲ့ဂျမ်းမတူးခြားတာဖြစ်ထားတာတွေ့ရပါတယ်ဆိုတော့ဒီရဲ့ရှင်နေကတော့ဒီမှနေဆုံးဖြစ်ပါတယ်ရက်တက်တဲ့နေထားတော့မဟုတ်ပါဘူးခင်ဗျအခုဒီစင်တပ်ပုံဆိုလဲဒီဒီကောင်စီရဲ့တခါမှာတော့သိရှိပြည့်နေညနေပိုင်းပေါ့နော်အစ်ကနဲ့ချက်ပြတာဖြစ်ပါတယ
်ဖေဖော်ဝါရီလတရက်နေ့တုန်းကလည်းပူတာအုံမြို့နယ်အတွင်းရှိန်ကန်ပွန်းစွမ်ပီယန်နဲ့လုံရှာရန်ကစစ်ကောင်စီတပ်စခန်း၃နေရာကို KIA နဲ့ PDF တပ်တွေဝင်ရောက်တိုက်ခိုက်ခဲ့ပြီးချိန်ကလေးကအဲ့ဒီနေရာတွေဘက်မှာတိုက်ပွဲတွေဖြစ်ပွားနေတာပါလက်ရှိတိုက်ပွဲဖြစ်တဲ့ရှိန်ကန်ပွန်းတောင်ကုန်းအနီးအင်စီယန်နဲ့စွမ်ပီယန်ကျေးရွာကဒေသခံ1000ကျော်ဟာအခုချိန်အထိတောတောင်တွေလည်းဆက်လက်ပုန်းခိုနေရတယ်လို့စွမ်ပီယန်ဒေသခံတူကပြောပါတယ်။လုံရှာရန်ရွာဘက်မှာလည်းတောတောင်တွေထဲတင်းရှောင်နေရသူခမန်းကြီးတပေါင်းလောက်ရှိကြောင်းလုံရှာကန်ရွာကန်တူကပြောပါတယ်
။ဒီနေ့လည်းအကုန်လုံးဖိတ်ကြည့်ကြရင်တိုက်ပွဲရအစံပြေစုံကပုံထင်အမှတ်ကြည့်တယ်လို့ပြောတယ်မလို့ရတာ။လုံရှာရန်ဆက်မှဆက်ရင်စောင့်လို့အကုန်လုံးဖိတ်ကြည့်နေကြတယ်။တချို့လည်းမကျနာအကုန်လုံးကြောင်နေပြီ။တချို့ရကြတော့တပေါင်းလောက်ရှိနေတာအများများလည်းဒီလား
ပူတာအိုမျိုးကစေဘေးဆောင်ဒုက္ခတွေတွေကိုကူညီနေသူတူကတော့လုံရှာရန်ရွာကတင်းဆောင်နေသူအနည်းဆုံး 9,000 ကျော်လောက်ရှိနိုင်ကြောင်းခန့်မှန်းထားပါတယ်။လုံရှာရန်ဒေသခံတွေဟာဒီလာဇန်တိုက်ပွဲတွေဖြစ်ပွားကြတဲ့ကတင်းဆောင်နေရတာပါ။တချို့ကနေအိမ်တွေခဏပြန်သွားပြီးအစားအသောက်ရိတ်ခါတွေပြန်ယူကြပေမဲ့အများစုကတောတောင်တွေထဲမှာပဲဆက်လက်ပုန်းခိုနေရတာပါ။စွမ်ပီယန်ကျေးရွာကိုဖေဖော်ဝါရီလ3ရက်နေ့ကစစ်တပ်ကလေကြောင်းကနေတိုက်ခိုက်ခဲ့ပြီးဒေသခံ၅ဦးထိခိုက်ခဲ့သလိုနေအိမ်ချို့လည်းပျက်စီးခဲ့ပါတယ်။အဲ့ဒီလိုလေကြောင်းတိုက်ခိုက်မှုတွေလုပ်တဲ့အတွက်လဲဒေသခံအများအပြားဘေးလွတ်ရာကိုထွက်ပြေးပုန်းခိုနေရပါတယ်။ဖေဖော်ဝါရီလ15ရက်နေ့ကလုံရှာရန်ရွာနဲ့မားမိုင်အကွာဖတ်မာရွာမှာတိုက်ပွဲဖြစ်ပွားခဲ့ပြီး16ရက်နေ့မှာတော့ရွာသားတချို့ထွက်ပြေးတိမ်းရှောင်စင်မှာစစ်ကောင်စီတပ်ကပစ်ခတ်တာကြောင့်ဖတ်မာရွာကလင်မယား2ဦးသေဆုံးခဲ့တယ်လို့ကချင်သတင်းမီဒီယာတွေကသတင်းထုတ်ပြန်ကြပါတယ်။ဒီသတင်းနဲ့ပတ်သက်ပြီးVOA အနေနဲ့တိကျအတည်ပြုလို့မရခဲ့ပါဘူးခင်ဗျာ
ကိုညဉ့်ညံတင်ပြပေးခဲ့တာပါခင်ဗျာအခုဆက်ပြီးတော့မနက်ဖြန်2:00လုံးအထိမှလာမဘော်ထွက်ဆန္ဒဖော်ထုတ်ကြဖို့တောင်းဆိုထားတဲ့တဲ့တင်ကိုလည်းပြောပြပါအောင်မယ်။22ရက်နလနှစ်ထောင်နှစ်ဆယ်နှစ်ခုနှစ်2:00လုံးဖြစ်တဲ့မနက်ဖြန်အင်္ဂါနေ့ကျရင်ပြန်လည်ဆူယုံ2:00လုံးဆိုတဲ့စံပုံနဲ့တနင်္ဂနွေလုံးမှာစီကားတပိတ်ပြုလုပ်ကြဖို့ဆန္ဒပြသူတွေကစီစဉ်စော်အောင်းနေပါတယ်။2:00လု lambot to achieve sanabya ja bi taitwin ga ja ba de di chang yangon ga pi pu de tin ko lo ma su mon ga pyo pya bi ma ba khne
22日အားလုံးပါဝင်နိုင်တဲ့ဆရာနာတိတ်မှုစံကျင်ရေးဆန္ဒပြလှုပ်ရှားမှုတွေလှုပ်ကြဖို့ဆန္ဒပြဝဲစီစဉ်သူတွေကစော်အော်နေကြပါတယ်။စီကားတပိတ်လို့ခေါင်းစဉ်ပေးထားတဲ့ဆန္ဒပြဝဲတွေအကြောင်းပြည်သူအများကတည်အောင်လုပ်တဲ့အနေနဲ့မန္တလေးမုံရွာစတဲ့မြို့တချို့မှာတော့ဒီကနေ့ဆန္ဒပြသူတချို့လမ်းပေါ်ထွက်ဆန္ဒပြခဲ့ကြပါတယ်။လုံခြုံရေးတင်းကြပ်ထားတဲ့ဂျာကပဲဆန္ဒပြသူ20ထက်မန ตัวจุดที่ตัวลูกซีอีโอเนี่ยนะแล้วทำไมถึงมาโกยตัวซีอีโอเนี่ยนะครับเนี่ยเวลาเราว่าเขาเสียหนี้อะไรจะเราตัวไปเลยโอ้ทีนี้ชุดที่เนี่ยเราซื้อซื้อหนี้ใช่ไหมครับเราใช้ยาวตัวมันน่าเสียใจเราไม่มาเจอเลย
สุดท้ายนี้อาณาเต็มไปเลยแต่หน้าไปเสียหน้าเชื่อสั่งจีนั่นสั่นนี่นั่นล่ะนั่นเท่านั้นสักคนเนี่ยนี่เงาลงสนับยาวไปตรงอะไรในเงินตัวเงาปีดูเรตันเนี่ยชีพาวินเขจาวาเลยแต่เป็นแม่เลี้ยงชีเอเชนี่มาเราลงจงเยริจาวปีดูอันยาแล้วหมดเชื่อสนับยาในเนี่ยเอเชนี่มาเขาเด็ดด้วยแต่ในเนี่ยนี่แหละนี่เนี่ยสิ่งก็จะไปมาปาวินสนับยาทุบหัวจาวูตัวก็ได้โดนเขจาวา มองยามเนี่ยมาเลยดีกันไหมเนี่ยสบายไหมมองยามเป็นมาทำไมเนี่ยดูมองยามเนี่ยเอเชียนปีนี้เจ้าหน้าที่ตั้งมากมองยามลุงเนี่ยสิยงเนี่ยยักษ์ว่าจะไปเสียเจ้าเนี่ยปูว่ามีเอ็งอาจจะอยากเว้นเจเนี่ยเตียงเลยสุยงเนี่ยชาวโลกเจริญปงแกมโยบายพิจารณาสุดเลยสาดาริกันเจ้ามีมองยามเนี่ยอาจจะนี่แล้วมาทำมาชีเดสนาพยาเกจาร์เลยลูกมองยามลูรู้จะไปได้เว้ยอุตส่าห์ก่อมาดีเว้ยกูแค่วิพิวกับเปล่าเลย
ดีกว่าเราจะเอาดีเต็มที่เงินเดือนตัวเองเราจะเอาตึงกันเลยแกตึงกันเราจะเอาปีนี้รู้เยอะดีเอ็มเอ็มเอ็มป่าวมือเดียวจะเอาเงินแกเลยเนาะที่เด็กข้าจะเอาดีดูดูเราชามือเดียวจะเลยจะเอาเฮียจีเรศัวที่เด็กจะเลยด้วยจะเอาดีเอ็มเอ็มมันมีใครเงินเนาะที่เด็กข้าจะเอาดีเปลี่ยนเสื้อผิวเป็นนี่เนี่ยที่เสียหลังเสียสิ่งนี้กูใจเย็นจังจะเอาปีนี้มาจะเอารู้มาเสียเนี่ยแกจะดีชีวิตเด้อ จำนวนอีกตัวคู่เดียวเป็นปงอวิ่งสองมิลลิเมตรในสายจำนวนดีดูดูดูคู่นี้ก็คู่ใหญ่ดูดูสูงชามือเลยว่าจะไม่ทำงานนี้แน่นิชาจะมีหรอหรือคู่ชุดนี้เสียหน้าเชื่อสิ่งนี้กูสั่งเปลี่ยนจำนวนจำนวนจะได้เสียงเงี้ยชีวิตจำนวนดีสิ่งก็จะไปกูขอเวลาเก็บไปเลยเนี่ย
มองยามาดีกันเลยเราแค่ได้ชิดสนับยาวไว้ปีมาเราสิ่งสิ่งเจ้าเนี่ยลงยงยี่เด้อกาอาจารย์นี่แล้วมาจีกูเนี่ยพับไปบีโร่แล้วตัวแล้วลารีกูตัดสิสิสิระฟอนี่กูสิสิระรีลูกเข็บไปแม่พันสิขยันดูเราไม่ชี้แกกูเลยดูกับเปล่าเลยมันนั่นเช่นนี่ชาวลงสิ่งก็จะไปลงมาเพลูปีดูเรนเน่เนี่ยเอาทุกขมเอาดีสามีตัวลาจาวูเนี่ยนามาตั้งค่าเลยนะปั้มเว้นปั้มสิไก่มีตัวลาระสายอย่าบอกมาจุดจอดันนี่เจ็บบีโร่ปั้มเว้นเนี่ยดูเจ้าชาระ ညရှိနိုင်မှာတန်ဖုံးနေတီတာစတာတွေကိုပြုတ်လုပ်ပြီးဆရာနာရှင်ကိုအလုံးမရှိကြောင်းစန့်ကျင်ဆန္ဒပြကြဖို့ဆန္ဒပြဝဲဦးဆောင်သူတွေကနှိုးစော်တိုက်တွန်းနေကြပါတယ်အရင်တော့ကလောက်ခဲ့တဲ့တိတ်ဆိတ်ခြင်းတပိတ်ဆန္ဒပြမှုတုန်းကတော့စိုင်းနေပိတ်ပြီးတော့တပိတ်မှာပါဝင်ခဲ့ကြသူတွေကိုစစ်ကောင်စီကဖမ်းဆီးတာစိုင်းနေကိုချိတ်ပိတ်တာတပိတ်မှာပါဝင်မှုနှိုးစော်သူတွေကိုဖမ်းဆီးတ
ကျွန်တော်တို့ရဲ့အမေမုံရအပြင်ကလေးမျိုးနဲ့ရင်းမပင်မျိုးတွေမှာလည်းဒီကနေ့ခြေတဲ့ဆန္ဒပြပွဲတွေရှိခဲ့ပါတယ်ရှင်။မဆုမွန်တင်ပြပေးခဲ့တာပါခင်ဗျာ။ဒီလိုအမေရိကန်တန်ခါးနေတနင်္လာနေ့ညပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။မကြာခင်တင်ဆက်ပေးမဲ့ဒုတိယပိုင်းညာရီဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်ပေးသွားဖို့ရှိပါတယ်ခင်ဗျာ။
VOA Burmese app ကို download လုပ်ရယူနိုင်ပါတယ်. Android address ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်သလို iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်. VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာဓာတ်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်မတွေအဖတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ
်။တရရှင်တို့အခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တင်းလာနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာ။အခုတင်ဆက်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့သတင်းတော်မဆုစီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှအစီအစဉ်နဲ့တက်တန့်ရောင်သတင်းလွှာစတဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ပထမဦးဆုံးတော့သတင်းတော်မဆုအစီအစဉ်နဲ့စကြရအောင်ပါ။85နှစ်မြောက်ဆင်းရဲတုပြည်တော်စုနှင့်အခမ်းအနားအပြီးမှာကျင်းပတဲ့ထာဝရငြိမ်းချမ်းရေးအကြိုညီနိုင်ဆွေးနွေးပွဲမှာထိပ်ပိုင်းတိုင်းရင်းသားခေါင်းဆောင်တွေမပါလို့အလွတ်တဘောတွေ့ဆုံမှုနဲ့သာအဆုံးသတ်နိုင်ခဲ့ပါတယ်။စစ်ကောင်စီကကျင်းပခဲ့တဲ့ဒီတွေ့ဆုံဆွေးနွေးပွဲကိုတက်ရောက်ခဲ့သူတွေရဲ့သဘောထားအမြင်တွေအကြောင်းဒီတစ်ပတ်ရဲ့သတင်းတော်မှဆုအစီအစဉ်မှာမအေးတန်နာကျော်ကတင်ပြပေးထားပါတယ်ခင်ဗျာ
85နှစ်မြောက်ဆင်းရဲတုပြည်အောင်စုနဲ့အခမ်းအနားကာလတွင်မှာထာဝရငြိမ်းချမ်းအကျိုးညှိနှိုင်းဆွေးနွေးပွဲတွေကျင်းပဖို့အတွက်စစ်ကောင်စီကရည်မှန်းထားပေမဲ့တိုင်းရင်းသားအဖွဲ့အစည်းတွေအစုံလင်းမတက်ရောက်တာနဲ့ထိပ်ပိုင်းတိုင်းရင်းသားခေါင်းဆောင်တွေလည်းမပါဝင်တာကြောင့်အလို့သဘောတွေးဆမှုသာပြုလုပ်ခဲ့ရတာပါစစ်ကောင်စီကကျင်းပတဲ့ပြည်အောင်စုနဲ့အခမ်းအနားနဲ့အခုလိုမျိုးတွေးဆမှုတွေနဲ့ပတ်သက်လို့သဘောထားအမြင်တွေဘယ်လိုရှိပါလဲရန်ကုန်ကပေးပို့တဲ့သတင်းတောက်မှတ်စုကိုဆက်ပြီးတင်ဆက်ပေးကြပါမယ်ကျွန်မအေးဒနာချောပါဖေဖော်ဝါရီလ12ရက်နေ့တော့ကနေပြည်တော်မှာကျင်းပခဲ့တဲ့85နှစ်မြောက်ဆင်ရတုပြည်အောင်စုနဲ့အခမ်းအနားပြီးနောက်တနေ့မှာတော့စစ်ကောင်စီကဖွဲ့စည်းထားတဲ့အမျိုးသားစည်းလုံးညီညွတ်ရေးနဲ့ငြိမ်းချမ်းရေးဖော်ဆောင်မှုကော်မတီနဲ့ပြည်အောင်စုနဲ့အခမ်းအနားတက်ရောက်လာတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့ကိုယ်စားလှယ်တွေတွေ့ဆုံခဲ့ကြတာပါထာဝရငြိမ်းချမ်းရေးအကျိုးညှိနှိုင်းဆွေးနွေးပွဲဖြစ်တဲ့စစ်ကောင်စီဘက်ကရည်ရွယ်ခဲ့တဲ့ဒီတွေ့ဆုံပွဲမှာတိုင်းဒေသလက်နက်ကိုင်အဖွဲ့အများစုကဆုံးဖြတ်ချက်ချမှတ်နိုင်တဲ့ခေါင်းဆောင်တွေမပါဝင်ခဲ့လို့တွေ့ဆုံဆွေးနွေးပွဲဖြစ်နေပဲကျင်းပနိုင်ခဲ့ပါတယ်။စေရုပြည်အောင်စုနဲ့အခမ်းအနားကိုလည်း NCA လက်မှတ်ရေးထိုးထားရဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့ခုနှစ်ဖွဲ့နဲ့မရေးထိုးထားသေးတဲ့အဖွဲ့လေးဖွဲ့တက်ရောက်ခဲ့ပါတယ်။တွေ့ဆုံဆွေးနွေးပွဲမှာတော့ပြည်အောင်စုနဲ့အခမ်းအနားကိုတက်ရောက်လာတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့အနည်းဆုံး၉ဖွဲ့တက်ရောက်ပြီးတော့ဝါပြည်သွေးစည်းညီညွတ်ရေးပါတီ UWSP ကတော့မတက်ရောက်ခဲ့ပါဘူး။ထွေးဆောင်ဆွေးနွေးပွဲတက်ရောက်ခဲ့တဲ့ရခိုင်ပြည်လွတ်မြောက်ရေးပါတီဒုဥက္ကဋ္ဌဒေါ်စောမရယာဇာလင်ကငြိမ်းချမ်းရေးဖော်ဆောင်ရေးကော်မတီဘက်ကနေအဓိကထားဆွေးနွေးတဲ့အချက်တွေကိုအခုလိုပြောပြပါမယ်
သူတို့ဘက်ကတော့ NCA လမ်းကြောင်းကိုအရှိပြုပြီးတော့မှဒီငြိမ်းချမ်းရေးဖော်ဆောင်ဖို့အကြောင်းအရာတွေကိုသူတို့ကရှင်းပြတယ်ဒီမှာမှဆွေးနွေးဆုံးဖြတ်နိုင်ကြမရှိဘူးဆိုလို့ရှိရင်လည်းကိုယ့်ရဲ့ကောင်းဆောင်တွေစီကိုတည်သွားတာအရှိမရေးမေးလို့ရတယ်အရှိမရေးဆက်တယ်လို့ရတယ်ဆိုတော့ဟုတ်ကဲ့မျိုးပေါ့အဲ့ဒါကိုကြိုးရပြီးတော့ပြောပြတယ်ဒီအဓိကကတော့သူတို့တော့ရှင်တဲ့နိုင်ငံကြီးဒီမှဆက်တူပြောပြတာပါ
ပြည်သူငယ်ငယ်ကြီးညီလာက27ရာစုပင်လုံးနောက်ဆုံးဆွေးနွေးကဆုံးဖြတ်ထားတယ်2020အလောဆောင်ရွက်ရမယ့်အချက်တွေကိုငယ်ငယ်ရေးဖော်ဆောင်မှုကော်မတီကဆွေးနွေးသလိုဒေါ်စောမရယာဇာလည်းအနေနဲ့ဒီအချက်ကိုအဓိကထားဆွေးနွေးခဲ့တယ်လို့ပြောပါတယ်ပြောင်စုနဲ့အခမ်းအနားတက်ရောက်ခဲ့တဲ့ပြည်သူပါတီဥက္ကဋ္ဌဦးကိုကိုကြီးကလည်းစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တိုင်းရင်းသားအဖွဲ့အစည်းတွေကိုငြိမ်းချမ်းရေးဆွေးနွေးမှုဖိတ်ခေါ်တဲ့အပေါ်မှာသူ့ရဲ့သဘောထားအမြင်ကိုပြောသွားပါတယ်
။ဟိုအဓိကတော့ငြိမ်းချမ်းရေးဆိုတာကြိုးစားရမယ့်ကိစ္စပဲပေါ့နော်။ဆိုတော့နောက်တစ်ခုကလည်းဒီရနက်တိုင်းပြည်ပကချုပ်ငင်းဖို့ဆိုတာကအရင်းနဲ့ကနိုင်ငံရေးတက်တာပေါ့။အဲ့တော့ဒါကြောင့်မလို့ကျွန်တော်တို့ကဟိုကျွန်တော်တို့ဆိုးရိုးစရာတော့ရှိတယ်ပေါ့နော်။တွေးထွက်တဲ့နိုင်ငံကြီးနဲ့တွေးမထွက်တဲ့နိုင်ငံကြီးဆိုတော့အဲတော့တွေးမထွက်တဲ့နိုင်ငံကြီးနိုင်ငံကြီးဆွေးနွေးမှုအောင်မြင်ရင်တွေးထွက်တဲ့နိုင်ငံကြီးမလိုအပ်ဘူးပေါ့တွေးထွက်တဲ့နိုင်ငံတွေးထွက်နေမှာပေါ့ဗျာဒါပေမဲ့ဒါကြောင့်မလို့ကျွန်တော်တို့ကတော့တွေးမထွက်တဲ့ဒီနိုင်ငံကြီးနိုင်ငံကြီးဆွေးနွေးတာအတိုင်းကြီးပဲအကောင်းဆုံးပဲလို့ကျွန်တော်တို့မြင်ပါတယ
်ဆွေးနွေးဝက်တက်ရောက်ခဲ့တဲ့ရခိုင်ဥဆောင်ပါတီဥက္ကဋ္ဌဒေါက်တာအေးမောင်ကတော့နိုင်ငံကြီးအတွက်ဆွေးနွေးတဲ့အခါမှာတိုင်းနာအဖွဲ့တွေမဟုတ်ဖ ೇನೆ အကြံဖက်အဖွဲ့ဖြစ်ကြီးညာထားတဲ့အဖွဲ့စည်းတွေနဲ့လည်းထိတွေ့စကားပြောဖို့လိုမယ်လို့ပြောပါတယ်။ဒါဖြင့်အခုစစ်ကောင်စီကကျင့်သုံးနေတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့ပတ်သက်စစ်ကောင်စီမှလည်းတာဝန်အရှိဆုံးဖြစ်တယ်လို့ပြောပါတယ်
။လက်ရှိ2008ဖွဲ့စည်းပုံအခြေခံဥပဒေဘလောက်ထိပြင်ပါလဲဘလောက်ထိသွားမှလဲဒါကလက်ရှိအာဏာရှိတဲ့တပ်မတော်ဆိုတာဒီဖွဲ့စည်းပုံအခြေခံဥပဒေကိုရေးဆွဲခဲ့တဲ့ပင်မအဖွဲ့စည်းသူ့ရဲ့ဆက်ခံတဲ့ကာကွယ်ရေးဦးစီးချုပ်ဦးဆောင်တဲ့အစိုးရကိုဗျသူကတာဝန်ရှိဆုံးပေါ့2008ဖွဲ့စည်းပုံနဲ့ပတ်သက်လို့ရှင်ဗိုလ်ချုပ်မှုကြီးမေအောင်လှိုင်ဖက်ကလည်းအာဏာ3ရပ်ကို di jagala, no, u pakom le, da jebo gala, ubre datang cepa, datang cepu sih bo, cekang ubre dah meh duduan ni lah, jenaroh minaga, betul le bab jojo, jenaroh le datang cepu sih bo, tujuh cian le lah kejar lusu le kan jenaroh le, lo bab jojo di gala ha, tu dua le cek deh som, di dalam sih bo tu ninja awal lo lo yah eh, di dalam le tu cak thak hebi lo, ke nab dalam le sura kenyar lo jalo, di dalam thak bi kelu yah.
แต่ไม่เอารู้มาท้าที่เขตเสียงดูมหาดเรศดีดูไม่เอาเลยเจ้าหน้าที่จะไปกันยังเช้าสีออกท่าโบจงมุจิไม่เอาเลยง่ะเนี่ยยังไปไหนก็ช่วยหนุนนี่นะเอพี่ชาเจนสุดเลยที่บอกเรื่องจริงจริงเนี่ยนี่เสียตัวมาพี่ไปแล้วแล้วแค่ดูอารมณ์ป่าวในหัวกูเลยเพิกขอท่าเลยลูกพี่เอาสุดเลยแค่นั้นมาเจ้าตัวอะไรวะพี่เอามาพี่นี่เลยไปที่ไปขายเนี่ยยังไหนโบด้วยสุดเลยแล้วสิอาณาอยากอยู่ท่านี่เสียงสีสุยาบมาบุตรีเอลู
เช้าท้ายนั้นมีดีมกราดีปาร์ตี้ออกท่าไฟไอปังอ่ะเจ้าวัยนี่เด็กปุ๊บด้วยกันเลยสินาซากะสุยาบอกมาบุตรีดาบอกเนาะแล้วตัวลูกสาวยามะลูกอาเซเบลีตัวลูกกันยามะเลยที่ตัวเชิงอ่ะนอกทัดเนาะตอนนี้ปีหลายปีนอกทัดดูเช่าลาดูไหมนอกทัดเช่าลาดูไหมมีอารมณ์ตอนนี้ไปเจอหนอเลยไอ้ที่เช่าลาดเนจิงอุบลียาตัวโตขึ้นชีวิตไหม ที่เต็นท์ดอร์มาตัวเนียงนัวลัวมาบ่ตัวตาวมันไปเลยสัวสระตาตัวตาวมันไปเนาะแต่บีเอชันที่นี่พุ่มพิวตัวเดบุสระสัวตาวมันไปพอดูไปสัวตาวมันอยู่ที่สัวใหญ่ปกคุมมาตาวมันใจเย็นเลยลูกจันโรไอ้ลูกสาบอะไรแต่ตัวลูกเนียงตัวลัวมาเลยเนียงตัวลัวมาตัวตาวมันไปตัวตาวมันชื่อสงเป 100% ตัวบ่มาตาวมันชื่อสงไป
ท่านนั้นยังยี่ปาร์ตี้เรื่องมาเอ้าจีจงเช่นท่านนั้นมีอันดีมากเลยสิเพื่อจะเอสแอนด์แอลดีปาร์ตี้กันหรอเสียหน้าเต็งท่าจังสิ่งสิ่งสิ่งสิ่งสิ่งสิ่งสิ่งสิ่งสิ่งสิ่งสิ่งสิ่งสิ่งสิ่งสิ่งสิ่งสิ่งสิ่งสิ่งสิ่งสิ่งสิ่งสิ่งสิ่งสิ่งสิ่งสิ่งสิ่งสิ่งสิ่งสิ่งสิ่งสิ่งสิ่งสิ่งสิ่งสิ่งสิ่งสิ่งสิ่งสิ่งสิ่งสิ่งสิ่งสิ่งสิ่งสิ่งสิ่งสิ่งสิ่งสิ่งสิ่งสิ่งสิ
ူအရာပေါ်ပေါက်လာတဲ့မိသူမျိုးမျိုးတစ်ခုပေါ့နော်ဒါပေမဲ့ဒီနေ့ဒီချိန်မှာအတူတူတွဲယူလာတဲ့လွတ်လပ်ရေးရလဲလွတ်လပ်တဲ့အရာတောင်မပေးနိုင်တယ်လို့အတူတူတိဆောက်ခဲ့တဲ့ဒီတောင်စုရလဲဒီတောင်စုရဲ့အဲ့တာလာလေးကိုဒါတစ်ခုမှပေါ်ဆောင်နိုင်ခြင်းမရှိခဲ့ပါဘူးဒါကြောင့်မို့လို့အခုစစ်အာဏာသိမ်းထားတဲ့အချိန်ကာလမှာဒီတောင်စုနေ့သူတာကလည်းပဲကျွန်တော်တို့ညော်မှန်းနဲ့ကျွန်တော်တို့ယုံကြည်ခဲ့တဲ့နိုင်ငံရေးအခက်အခဲတွေပါကူမရှိမနေတဲ့အတွက်ကြောင့်မို့လို့ကျွန်တော်တို့အစီအစဉ်မရှိတာဖြစ်ပါတယ်ဗျာ
55နှစ်မြောက်အစိုးရတို့ပြောင်စုနေအခမ်းအနားမှာစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမဲအောင်လှိုင်ကထောက်ရငင်းရေးရရှိဖို့အတွက်မြမငင်းငယ်ရေးတမိုင်းမှာတခါမှမရှိဘူးတဲ့တစ်ဖက်တည်းအပြည့်ခန့်ရက်စဲထားကြောင်းနဲ့ချုပ်တင်ကန့်သက်ချက်မထားတဲ့ရှင်လူဘွယ်ကိုဖိတ်ကြားခဲ့ပါတယ်အဲ့ဒီဖိတ်ကြားချက်ပေါ်ဒါဟာဖယ်ရယ်ရေးတောင်းဆိုတဲ့တိုင်းဒေသလက်နက်ကိုင်တွေအတွက်သာအဓိကဖြစ်ပြီးတော့ဒီမိုကရေစီရေးတောင်းဆိုသူတွေအတွက်ပါလမ်းဖွင့်ထားတယ်လို့အဲ့ဖိတ်ကြားချက်ပေါ်မှာထောက်ပြတာတွေရှိခဲ့တဲ့အကြောင်းဒီတစ်ပတ်သတင်းတောက်မှတ်စုအစီအစဉ်ကနေတင်ဆက်လိုက်ပါတယ်ကျမအေးသမားတို့ပ
အဲ့ဒါနဲ့ကြောင့်တင်ပြပေးခဲ့တာပါခင်ဗျာအခုဆက်ပြီးတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့စီးပွားရေးကဏ္ဍကိုတင်ပြပေးပါဦးမယ်မြန်မာနိုင်ငံရဲ့စီးပွားရေးကတစတစပြိုလဲလာနေပြီးတရားမဝင်ကုန်သွယ်ရေးပိုဖြစ်ထွန်းလာပြီး2022ခုနှစ်မှာဖွံ့ဖြိုးမှုမရှိတော့တဲ့အခြေအနေရောက်သွားနိုင်ကြောင်းကြွန့်ကျင်သူတွေကခံမှန်းကြပါတယ်တော်မီဝေါကာရဲ့သတင်းဆောင်မကိုဒီသတင်းမှစီးပွားရေးအစီအစဉ်ဖြစ်မတ်တင်ကြီးတက်ကတင်ပြပေးမှာပါခင်ဗျာ
ဖေဖော်ဝါရီလကဆင်အနာတင်ခံရပြီးတဲ့နောက်မြန်မာနိုင်ငံရဲ့စီးပွားရေးကထိုးကျသွားပါတယ်။ကျန်းမာရေးဝန်ထမ်းတွေ၊ရှင်းနေတွေ၊ဆရာတွေနဲ့အင်ဂျင်နီယာတွေအပါအဝင်ထောင်ပေါင်းများစွာသောပြည်သူတွေဟာဆေးဥချုပ်ရေးလက်အောက်အမှုထမ်းဖို့ညှင်းဆန်ခဲ့ကြပြီးဆန္ဒပြကြပါတယ်။ဆင်အနာတင်ပြီးနောက်ရက်ပိုင်းအတွင်းမှာပဲရက်ဖက်အာဏာဖီဆန်မှုလှုပ်ရှားမှု CDM ကိုစတင်ခဲ့ကြတာပါ။စစ်တပ်ထိန်းချုပ်တဲ့စီးပွားရေးကိုထိုးနှက်ပြီးဆေးဥချုပ်ရေးစန့်ကျင်ရေးလှုပ်ရှားမှုမှာလုံသားအင်အားတူကြီးလည်းပါဝင်ခဲ့ပါတယ်။လှုပ်ရှားမှုစပြီးမကြာခင်မှာပဲဘဏ်ဝင်တန်းတွေလည်းပူးပေါင်းပါဝင်လာပြီးအလုပ်မစင်ကြတော့ပါဘူး။ ဒီနေ့ဒီဘက်ကနေလည်းဒီဇင်ဂျန်ရီပေါ်ဆောင်ဖို့အတွက်လူထုနဲ့စီးပွားရေးလုပ်ငန်းတွေထင်မှုတ်ဖဲစစ်တပ်ကိုပါငွေကြေးလက်ပတ်စီစဉ်မှုပြဿနာတက်စီခဲ့ပါတယ်။ဆရာနာသိမ်းပြီးနောက်ကာလတခြားလုံးမှာလည်းစစ်တပ်ပိုင်းဒါမှမဟုတ်လည်းစစ်တပ်နဲ့ဆက်ဆက်တဲ့စီးပွားရေးလုပ်ငန်းတွေအကြီးအကျယ်သဘိမ့်မှောက်ခံရပါတယ်။ စစ်ကောင်စီတပ်ဖွဲ့တွေနဲ့တိုက်ခတ်ဖွဲ့တွေကြားတိုက်ပွဲတွေခက်ဆိတ်ဆိတ်ဖြစ်လာတာကြောင့်လည်းအသက်အန္တရာယ်ဆွေးရင်ကြတဲ့ထောင်နဲ့ချီတဲ့အလုပ်သမားတွေထာနေပြန်ကြပါတယ်။ပိတ်သိမ်းရတဲ့စစ်ရုံတွေနဲ့စီးပွားရေးလုပ်ငန်းတွေလည်းရှိတာကြောင့်အလုပ်လက်မဲ့ဖြစ်မှုနဲ့ဝင်ငွေဆုံးရှုံးမှုလည်းများလာပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလအတွင်းထိုင်းနိုင်ငံရဲ့နိုင်ငံသားသတ
clear that we are seeing both boom and bust in Myanmar right now.
လက်ရှိမြန်မာနိုင်ငံမှာစီးပွားတက်လာတာနဲ့ကြွသွားတာသမျိုးစလုံးကိုတွေ့နေရပါတယ်တရားမဝင်စီးပွားရေးခွင့်ပြုလာနေပြီးတရားဝင်ဓမ္မဖုတ်လဲကြီးရင်းဈေးကွက်စီးပွားရေးကပြိုလဲလာနေပြီဆိုတဲ့သဘောထားတွေရှုမြင်ချက်တွေလဲများလာနေပါတယ်လို့ကွင်းရောဘတ်ဆန်ကပြောသွားတာပါဖိနေဖြိုခွင့်မှုတွေဆက်ဖြစ်နေတာနဲ့အတူမြန်မာစစ်တပ်ရဲ့လုပ်ငန်းကြီးတွေဟာလဲအမေရိကန်ဗြိတိန်နဲ့ဥရောပတမကတို့ရ
ံရဲ့စိုက်ပျိုးရေးရည်ရွယ်ကုန်တတ်တူတရားစာတမ်းနဲ့ထုတ်ကုန်တင်ပို့မှုဘိုင်းကလည်းနှေးကွေနေပြီးကုန်ချမ်းတွေပို့ကုန်ရင်းနှီးမြှုပ်နှံမှုတွေဟာလည်း2020ပြည့်နှစ်ကတည်းကရော့ချနေတာပါ2021ခုနှစ်ဒုတိယလေးလပါအတွင်းအလုတ်အကန်တသန်း2သိန်းလောက်ဆုံးရှုံးခဲ့တယ်လို့လဲနိုင်ငံတကာအလုတ်သမားအဖွဲ့ချုပ် ILO အစီရင်ခံစာကဖော်ပြပါတယ်မြမစီးပွားရေးကဏ္ဍပေါင်းစုံမှာတက်ရောက်ထိခိုက်နေတာမှာဟိုတယ်နဲ့ခရီးသွားလုပ်ငန်းစောက်လုပ်ရေးအထည်ချုပ်လုပ်ငန်းခန္ဓာတို့မှာစူးစူးရွာရွာထိခိုက်တက်ရောက်ပါတယ်ပြီးခဲ့တဲ့နှစ် COVID-19 ကပ်ဘေးရောဂါစခဲ့ပြီးချိန်ကစလို့စီးပွားရေးကျနေတဲ့အနေအထားလို့လဲ Robinson ကပြောပါတယ်
။ I mean the economy was beginning to collapse.
စီးပွားရေးတုန်ဆိုင်သွားပြီးအလုပ်တွေပိတ်ခဲ့ရတဲ့ဒင်းဒင်းကျပ်ကျပ်သွားလာပိတ်ပင်ကန့်သတ်မှုတွေကြောင့်ဆေးရနာမသိခင်ကတည်းကစီးပွားရေးပြိုလဲမှုကစနေပါပြီတဲ့ COVID-19 ပြန်ဖြစ်တာကြောင့်စီးပွားရေးအထိနာရပါတယ်လို့သူမကပြောတာပါ။2021ခုနှစ်အတွင်းမြန်မာနိုင်ငံရဲ့တရားဝင်စီးပွားရေးက18ရာခိုင်နှုန်းလောက်ကျမယ်လို့ကမ္ဘာ့ဘဏ်ကဇူလိုင်လအတွင်းခန့်မှန်းပါတယ်။အကျွေးယူခွင့်အဆင့်အတန်းသတ်မှတ်တဲ့ American လုပ်ငန်းကြီး Fitch Solution လုပ်ငန်းကလည်းလာမယ့်2022ခုနှစ်အတွင်းမြန်မာနိုင်ငံရဲ့ဖွံ့ဖြိုးမှုခန့်မှန်းချက်ကိုပြောင်းလဲလိုက်ပြီးအနှုတ် 4.4 ရာခိုင်နှုန်းရော့ချမယ်လို့ခန့်မှန်းလိုက်ပါတယ်။တရုတ်နယ်စပ်တွေပြန်ဖွင့်မယ့်အခြေအနေကြောင့်ကုန်သွယ်ရေးမှာအနည်းငယ်တိုးတက်မှုရှိလာနိုင်တယ်လို့သူကသုံးသပ်ပါတယ်။ Methamphetamine နဲ့ဘေးအပါအဝင်တရားမဝင်စီးပွားရေးကတော့တမှုကွဲပြားတယ်လို့လဲ UNODC ရဲ့အရှိတောင်အရှဆိုင်ရာတာဝန်ခံ Jeremy Douglas ကနွေမာလ18ရက်နေ့ကထိုင်းနိုင်ငံနိုင်ငံခြားသတင်းတောင်များအသင်း FCCT မှာလုပ်တဲ့ပွဲတစ်ခုအတွင်းမှာပြောပါတယ်။
The synthetic drug economy has proven its ability to expand very fast.
စိတ်ကြွမှုရဲ့စေဝါစီးပွားရေးကအနေအမြန်တိုးချဲ့နိုင်စွာရှိတာနဲ့အတူပဲတိုးလာနေပါတယ်။ရှမ်းပြည်နယ်ဟာအာရှပစိဖိတ်ဒေသတဝန်းကိုဖြတ်နေတဲ့တရားမဝင်မှုရဲ့စေဝါထုတ်လုပ်ရာဒေသတစ်ခုဖြစ်ကြောင်းမြန်မာနိုင်ငံမှာဈေးကွက်စီးပွားရေးကျဆင်းလာချိန်မှာမှုရဲ့ကုန်ကူးမှုအတွင်းကိုရောက်လာစေဖို့အလုံးမရှိဖြစ်နေသူတွေကိုဆွဲဆောင်နေတယ်လို့လဲ Jeremy Douglas ကပြောပါတယ်ရှင
်။မတ်တင်ဒီထိုက်စီစဉ်တက်ဆက်တဲ့စီးပွားရေးကဏ္ဍကိုနားဆင်နေကြရတာပါခင်ဗျာ။ VOA American တန်ကနေတနင်္လာနေ့ညပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့ Blogger တွေပြဿနာအစီအစဉ်ကိုတင်ပြပေးပါမယ်။ဒီနှစ်ကုန်ကျင်းပမဲ့ကမ္ဘာဖလားဘိုလူပွဲတွေကြာရင်လူကြုံပေါ်ဖြစ်မဖြစ်အငင်းပွားစရာမဖြစ်အောင်ဤပညာအကူအညီနဲ့ဆုံးဖြတ်နိုင်မှု FIFA ကစမ်းသပ်နေပါတယ်လူကြုံပေါ်ဖြစ်သလားဆက်အကူအညီသုံးစမ်းစစ်တဲ့ဤပညာ Semi Automatic Offside Technology SAOT ဤပညာအကြောင်းမဆုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာရှင်းပြထားပါတယ်ခင်ဗျာ
ဘောလုံးပွဲတွေမှာဒိုင်နိုဂျီတွေရုတ်တရက်မမြင်နိုင်တဲ့အလျက်တစ်ပြက်အဖြစ်ပြက်တွေကြောင့်လူကျွန်ဘောပေးလိုက်တာတို့အဝါကတ်အနီကတ်ပြလိုက်တာတို့လိုအငင်းပွားစရာကိစ္စတွေဖြစ်တတ်တာကိုဘောလုံးပဒနာရှင်တိုင်းသိကြပါဗျ။ဒါကြောင့်ကမ္ဘာဘောလုံးအဖွဲ့ချုပ် FIFA ကနည်းပညာအကူအညီနဲ့ဒိုင်နိုတွေဆုံးဖြတ်နိုင်အောင်လို့နည်းလမ်းရှာလာပါဗျ။ February 3 ရက်ကနေ 7 ရက်နေ့အထိ Abu Dhabi မှာကျင်းပခဲ့တဲ့ FIFA Club World Cup 2022 ဖလားဘောလုံးပွဲမှာ နောက်ဆုံးတီထွင်ဖန်တီးထားတဲ့ Semi Automated Offside Technology SAOT ဤပညာသစ်ကိုစမ်းသပ်ခဲ့တာအောင်မြင်တယ်လို့ FIFA ကသတင်းထုတ်ပြန်ခဲ့ပါတယ်။ လူကျင်ဘောဖြစ်မဖြစ်ဆိုတာကိုစက်တွေအကူအညီနဲ့စမ်းစစ်တဲ့ဤပညာပါ AI ဉာဏ်ရည်တို့ဤပညာသုံးပြီးတော့ကစားသမားတွေရဲ့ခြေလက်လှုပ်ရှားမှုအားလုံးကိုမျက်စိမပြတ်ဆောင်ကြည့်နေပြီးစက္ကန့်ပိုင်းအတွင်းလူကျင်မကျွန်းသိအောင်လုပ်နိုင်ပါတယ်။
In the stadium, we have 10 dedicated tracking cameras that are installed in the stands and under the roof.
ကွင်းလုံးပြင်တက်ထားတဲ့ကင်မရာအလုံးပေါင်း10လုံးကျော်ကရိုက်ကူးနေတဲ့ကင်မရာဆယ်လုံးရှိပါမယ်။အဲ့ဒီကင်မရာတွေကကစားသမားတွေကိုတောက်လျှောက်လိုက်ရိုက်နေမှာပါ။သူတို့ဘယ်လိုနေထားနဲ့ကစားနေကြတယ်လဲဆိုတာတွေမဟုတ်ဘဲသူတို့ရဲ့ခြေထောက်တွေလက်တွေဘယ်မှာရှိနေတယ်လဲဆိုတာကိုပါရိုက်ကူးနေမှာဖြစ်ပါတယ်။ဒါကြောင့်ကစားပွဲဘယ်အချိန်မှာဘယ်ကစားသမားရဲ့ခြေထောက်တွေလက်တွေကဘယ်နေရာမ
ဘောလုံးကိုလည်းရိုက်ကူးမှတ်တမ်းတင်နေတဲ့အတွက်ဘယ်သူချိန်မှာဘောလုံးရှိနေတယ်လဲဖဲအချိန်မှာကန်လိုက်တယ်လဲဆိုတာအတိအကျသိနိုင်တယ်လို့
ကွင်းတစ်ခါစီမှာတက်ထားတဲ့ကင်မရာနှလုံးရဲ့နောက်တမျိုးကြောင့်မဟုတ်တဲ့နေရာတွေမှာတက်ထားတဲ့ကင်မရာတွေကနေရတဲ့ပုံတွေရဲ့အဲ့ဒါတွေအားလုံးပေါင်းလိုက်ရင်ဘယ်အားကစားသမားဘယ်နေရာဘယ်နေထားရှိနေရဲဆိုတာကိုတောက်လျှောက်သိရနိုင်ပါတယ်။တောင်းဆောင်ကနေရိုက်နေတဲ့ကင်မရာတွေကနေကွင်းထဲမှာကစားနေကြတဲ့ကစားသမားတယောက်ချင်းစီရဲ့ကောင်းကားခြေလက်စားတဲ့နေရာဆက်ရှိနေရာကလှုပ်ရှားမှုတွေကိုန ကမျှော်လင့်ထားပါတယ
် With the semi automated side we get data points and these data points can be
လူကြုံမောဖြစ်မဖြစ်စမ်းစစ်တဲ့ဤပညာ SAOD ကကစားသမားတယောက်ချင်းစီရဲ့ကိုယ်လက်အနေအထားပြောင်းနေသမျှကို data point data အမှတ်တွေအဖြစ်လိုက်မှတ်ထားတာမို့အဲ့ဒီအမှတ်တွေကိုကွန်ပျူတာရုပ်ပုံတွေအဖြစ်ပြောင်းလဲဖန်တီးနိုင်ပါတယ်ဥပမာပြောရရင်ကစားသမားရဲ့ပခုံးကဘယ်နေရာမှာရှိနေလဲဒူးကဘယ်မှာရှိနေလဲဆိုတာကျွန်တော်တို့သိနိုင်ပါတယ်အဲ့လိုလိုက်မှတ်ထားတဲ့ data အမှတ်တွေတုံးပြီးတုံးပတ်မြင်တရုပ်ပြမှုကိုကျွန်တော်တို့ဖန်တီးနိုင်ပါတယ်ဒီနည်းနဲ့ကစားသမားလူကြုံနဲ့ဘလောက်ထိလူကြုံမဖြစ်ခဲ့တယ်မဖြစ်ခဲ့ဘူးဆိုတာရှင်းရှင်းလင်းလင်းမြင်အောင်ကွန်ပျူတာရုပ်ပုံတွေနဲ့ပြသနိုင်ပါတယ်ဘောလုံးဝင်ထဲမှာပြတဲ့မျက်နှာပြင်ကျဲရုပ်မြင်တန်ကြားပေါ်မှာအဲ့ဒါကိုပြခြင်းအဖြစ်လူကြုံမကြုံဘာကြောင့်ဆုံးဖြတ်တယ်လဲဆိုတာဘောလုံးပရိသတ်တွေရှင်းရှင်းလင်းလင်းသဘောပေါက်သွားအောင်အသိပေးနိုင်ပါတယ်
အခုစမ်းသပ်နေတဲ့ SAOD နည်းပညာဟာ VAR စနစ်ကိုအစားထိုးတာမဟုတ်ဘဲတွဲသုံးနိုင်ဖို့ဖြစ်တယ်လို့ FIFA ကပြောပါတယ်။ဗီဒီယိုရိုက်ကူးထားတာကိုပြန်ကြည့်ပြီးဒိုင်းတွေအဆုံးဖြတ်ပေးထိုင်အောင်လုပ်ထားတဲ့ VAR စနစ်ကိုလက်ရှိဘောလုံးတင်းနစ်စားတဲ့ကစားပွဲတွေမှာတော်တော်လေးသုံးနေကြပါတယ်။ဂျိုင်းကဗီဒီယိုပြန်ကြည့်နိုင်ဖို့ပွဲကိုရက်ရက်ထားရတာမို့ပွဲချမ်းကြရဲဆိုတဲ့ဆော့စကားတက်မှုတွေလည်းရှိပါတယ်။အခုလူကျင်ဘောဖြစ်မဖြစ်ဆိုတာကိုစမ်းစစ်ပေးနိုင်တဲ့ SAOD နည်းပညာကတော့အချိန်နဲ့တပြေးညီမှတ်တမ်းတင်တွက်ချက်ပေးနေတာဖြစ်လို့စက္ကန့်ပိုင်းအတွင်း VAR ပေါ်မှာတိုင်သူကြီးကြီးလို့ရအောင်ကြားနိုင်ပါတယ
် But play this specific incident through the ball is actually received by the player on the far side of the field
ဒီဖြစ်ချက်တစ်ခုလေးကိုအဓိကကြည့်မယ်ဆိုရင်ကွင်းစွန်နားမှာရှိတဲ့ကစားသမားကဘောလုံးကိုရောက်ပါတယ်ဒီကစားသမားရဲ့ပခုံးကခန်းစစ်လိုင်းမှာရှိနေတယ်ဆိုတာကိုပြနေပါတယ်ဘောလုံးပွဲဆက်ကစားနေကြတာနဲ့အမျှဘလုံးသမားရဲ့ကိုလက်အနေထားဘလို့ပြောင်းနေလဲဆိုတာကိုတောက်လျှောက်ကြည့်နေလို့ရပါတယ်
။ကွင်းထဲမှာတာမန်မျိုးလုံးနဲ့ရုပ်တရက်မမြင်နိုင်တာကိုဤပညာအကူအညီနဲ့ကွင်းကွင်းကွက်ကွက်မြင်အောင်လို့ SAOD ဤပညာကပြပင်းနိုင်ပါတယ်။ဒါပေမဲ့ကစားပွဲမှာလူကျင်ဘောဖြစ်တယ်မဖြစ်ဘူးဆိုရဲနောက်ဆုံးအဆုံးအဖြတ်ကတော့ကွင်းလေအတိုင်းတွေနဲ့စီးကြက်အတိုင်းတွေပေါ်မှာသာမူတည်ပါတယ်။ဤပညာကသူတို့ကိုပြက်ပြက်တသားဆုံးဖြတ်ချက်ချဖို့ပံ့ပိုးပေးတာဖြစ်တယ်လို့ FIFA ရဲ့ဒိုင်းတို့ကြီးများကော်မတီဥက္ကဋ္ဌကရှင်းပြပါတယ်
။ I know that someone conceded robot offside it's not
တချို့က robot offside စက်ကပြောတဲ့လူကျွန်ဘောလို့ပြောနေကြတာကျွန်တော်သိပါတယ်တကယ်ကကွင်းလေတိုင်းနဲ့လက်ထောက်တိုင်းတွေကသာကစားပွဲနဲ့ပတ်သက်တဲ့အဆုံးဖြတ်ကိုပေးတာပါဤပညာကတော့သူတို့ဘိုးဘီတိတိကျကျမြင်းမြန်ဆန်ဆန်ဆုံးဖြတ်နိုင်ဖို့တံပိုးရှိတဲ့အထောက်ပံ့ပေးတာဖြစ်ပါတယ် အထူးသဖြင့်လူကျွန်ဘောဖြစ်တော်တော်လေးဆုံးဖြတ်ရခက်နေတဲ့အခြေအနေမျိုးတွေအတွက်ဤပညာနဲ့ပံ့ပိုးတာပါ
တခြားဤပညာတွေတုံးရင်နောက်ဆုံးဆုံးဖြတ်ချက်ချနိုင်ဖို့ပုံမှန်အဖြစ်အချိန်နည်းနည်းယူရပေမဲ့လူကျွန်ဘောဖြစ်မဖြစ်ဆက်အခုညီတုံးဆန်းစစ်တဲ့ SAOD ဤပညာကတော့ဆက်တန့်ပိုင်းပဲကြာနိုင်တယ်လို့သူကပြောပါတယ်လူကျွန်ဘောဟုတ်မဟုတ်ဒိုင်းကဘာကိုကြည့်ပြီးဆုံးဖြတ်တယ်လဲဆိုတာ၃ဆက္ကန့်အတွင်းကိုင်းထဲကလူတွေသိနိုင်မြင်နိုင်အောင်လို့ကွန်ပျူတာဖန်တီးရုပ်တွေနဲ့ပြသပေးနိုင်တဲ့ဒီဤပညာကိုအခု2022ခုနှစ်ထဲ FIFA စီစဉ်ကျင်းပသမျှဘောလုံးပွဲတိုင်းမှာစမ်းသပ်သုံးနေပါတယ်ဒီနှစ်ကကတားမှာကျင်းပတော့မယ့်ကမ္ဘာဖလားဘောလုံးပွဲတွေမှာအဖြစ်အဝါအသုံးမချခင်အထိ SAOD ဤပညာကိုကောင်းတဲ့ထက်ကောင်းအောင်ကြိုးစားနေကြတာဖြစ်တယ်လို့ပြောပါရခြင်းကျွန်မစင်မြန်ပါပ
ါမဆုမြန်မတင်ပြပေးခဲ့တာပါခင်ဗျာဒီအမေရိကန်တန်ခါနဲ့တင်းလာနေညပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါခုဆက်ပြီးတော့တက်တန်ရောင်သတင်းလွှာကိုလည်းတင်ပြပါဦးမယ်အမေရိကန်ဖက်ရှင်ဒီဇိုင်နာမိုက်ကယ်ကူးစ်ရဲ့ဆောင်းရာသီနဲ့ဆောင်းဦးနဲ့ဆောင်းရည်ဖက်ရှင်နာမည်ကြီးမော်ဒယ်တွေရှောက်ပြတဲ့ပွဲကိုအမှုပညာရှင်တွေလည်းလာရောက်ခဲ့တာပါတောင်ကိုရီးယားကနာမည်ကျော် Big Bang K-pop ဂီတအဖွဲ့ပြန်လည်စုစည်းပြီးမြေဥရာစီမှာပြည်သက်ရှိပြန်ရောက်လာတော့မှာပါဒီလိုထင်ပေါ်ကြော်ကြားသူတွေနဲ့အမှုပညာလောကကသတင်းတွေကိုမိုက်အီတန်နာကျော်ကတက်တန်ရောင်သတင်းလာမှာတင်ပြပေးထားပါတယ်ခင်ဗျာ
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေ။ကမ္ဘာရေကြီးမှုရေကြီးမှာခေတ်စားနေတာတွေ၊ချင်းပေါ်ကြော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူတွေကိုတက်တန်ရောင်သတင်းတော်မှာပြောပြပေးတော့ပါမယ်။ကျမအေးသနာကျော်ပါ။နယူးယောက်မြို့မှာပြီးဆုံးသွားတဲ့နယူးယောက်ဖက်ရှင်သတင်းပတ်မှာဖက်ရှင်ဒီဇိုင်နာမိုက်ကယ်ကော့စ်ကဖေဖော်ဝါရီလ15ရက်နေ့အင်္ဂါနေ့ရက်ပဲသူ့ရဲ့နောက်ဆုံးပွဲကိုကျင်းပတော့နိုင်ငံကြီးအမှုပညာရှင်တွေပါဝင်ခဲ့ကြပါသေးတယ်။နယူးယောက်ညအနေထားကိုဇန်ဝင်စားဖန်တီးထားတဲ့သူ့ရဲ့ fashion လက်ရာကို live guitar ပွဲတွေကျင်းပတဲ့ Terminal 5မှာကျင်းပခဲ့ပြီးတော့သူ့ရဲ့2022ခုနှစ်ဆောင်းနယ်ဆောင်းရာသီဖန်တီးမှုတွေကို Grammy guitar ဆူရှင် Miguel ရဲ့ guitar နဲ့ပွဲထုတ်ခဲ့ပါတယ
် I love live performance and I love the energy of live performanceAnd I know that so many people
ကလိုက်ကီတာကိုကြိုက်တယ်အဲ့လိုမျိုးကိုရှင်မှာတိခတ်ဖြော်ပြရဲ့ပွဲတွေကရရှိစေရင်အနေထားကိုလည်းကြိုက်ပါရင်လူတွေအများကြီးအပြင်ထွက်ခွင့်မတတဲ့အခြေအနေဖြစ်ပါတယ်လို့ Michael Kors ကပြောသွားပါတယ်သူ့ရဲ့ဒီဖန်တီးမှုလက်ရာတွေကညဘက်တွေပြင်ထွက်တဲ့အခါဝတ်ဖို့နောက်ပြီးအကြာကြီးတည်တံ့ခွဲနေရပြီးတဲ့နောက်နေဘက်တွေပြင်ထွက်ရင်လည်းဝတ်ဖို့စိတ်ကူးနဲ့ဖန်တီးထားလို့ဆိုပါတယ
် All about the sort of conceal and reveal soYou're going to see tonight a lot of really
ကျွန်တော်ကလှုပ်ဝက်မှုနဲ့ထုတ်ဖုံမှုနှစ်မျိုးလုံးကိုထည့်ပြီးဖန်တီးထားပါတယ်။ဒီလိုမျိုးကြီးပြချင်မှာကိုယ့်ရဲ့စိတ်ချိုင်ဝင်နိုင်တဲ့အပေါ်ဝတ်ကောင်းကြီးတွေ၊ jacket တွေအများကြီးပါပါတယ်လို့ဆိုပါတယ်။ဟုတ်ပါတယ်။သူရဲ့ဒီတစ်ခေါက်လက်ရာတွေထဲမှာတကယ်ကိုလှပတဲ့ရဲ့လူတွေသတိပြုမိစင်တဲ့ကောင်းကြီးတွေကိုတကယ်အောက်ခံအာရုံဖန်ဆားစေတဲ့ဒီဇိုင်းတွေနဲ့တွဲပြီးဝတ်ထားပေးတာပါ။သူရဲ့ fashion show မှာလည်းမင်းသမီး Blake Lively နဲ့သူရဲ့အမ Robin Lively, Oscar တစ်ချိုဆူရှင်မင်းသမီး Ariana DeBose, TikTok ကနာမည်ကြီးတဲ့မင်းသမီးတယောက်ဖြစ်တဲ့ Edison Ray တို့အပြင်တခြားနာမည်ကြီးအမှုပညာရှင်တွေပါဝင်ကြတာပါ။ညရောမျိုးတော်ဝင် Eric Adams လည်းသူရဲ့ပွဲမှာရှေ့ဆုံးကနေတက်ရောက်တာတွေ့ရပါတယ်ရှင်။တောင်ကိုရီးယားနိုင်ငံကနာမည်အရန်ကြီးတဲ့ K-pop ဂီတာအဖွဲ့ Big Bang အဖွဲ့ကအဖွဲ့ကွဲပြီးသွားတော့မှအခုပြန်ပြောစုစည်းမယ်လို့ဖေဖော်ဝါရီ9ရက်နေ့ကပဲကြေညာသွားပါတယ်။သူတို့အဖွဲ့ရဲ့ကိုယ်စားလှယ် YG Entertainment ကုမ္ပဏီကသူတို့ပြန်လည်ပေါင်းစည်းမှုကိုကြေညာသွားတာဖြစ်ပြီးသူတို့အဖွဲ့ဒီနွေဦးမှာပြန်ထွက်လာမယ်လို့ပြောသွားတာပါ။ဒီထက်အသေးစိတ်ကိုတော့ဘာမှမပြောသေးပါဘူး။ခဏကနှစ်လေကတော့သူတို့အဖွဲ့တွေကအဖွဲ့ဝင်တူဖြစ်တဲ့ဆန်းမီကိုတောင်ကိုရီးယားစစ်ဖက်တရားရုံးကနိုင်ငံသားစီးပွားရေးသမားတွေကိုပြည်တစာခေါ်ပေးမှုအပောင်းဝင်ပြစ်မှုတွေနဲ့ထောင်သုံးနှစ်ချလိုက်တာပါအခုနှစ်အစပိုင်းမှာတော့သူ့ရဲ့ပထမအယူခံကိုတရားရုံးကပြန်သုံးသပ်ပြီးတော့ထောင်ဒဏ်ကိုတဝက်လျှော့ပြီးတော့18လတနှစ်ခွဲပြစ်ဒဏ်အဖြစ်နဲ့ပြင်ဆင်ပေးလိုက်တယ်လို့ကိုရီးယားကလာတဲ့သတင်းတွေကပြောပါတယ်အဆိုတော်နာမည်ဆန်းလီနာမည်ရင်းမှာတော့အီဆန်ဟင်းကထိုင်းဝမ်ဂျပန်ဟောင်ကောင်တို့ကလာတဲ့စီးပွားရင်းနှီးမြှုပ်နှံသူတွေအတွက်အပျော်ကောင်မလေးတွေရှာပေးတာပါဝင်ပြစ်မှုတွေကျူးလွန်နေဆိုပြီး2020ဇန်နဝါရီလမှာတရားစွဲခံခဲ့ရတာဖြစ်ပါတယ်။အခုသူမပါတော့ဘေးကွယ်အဖွဲ့ကကြံဖွဲ့တာ၄ယောက်ဖြစ်တဲ့ G-Dragon, Daesung, Taeyeon နဲ့ Top 2ပဲပြန်ပြီးထွက်လာမှာဖြစ်ပါတယ်ရှင်။Took my crew, took your pants, out
feet like Kardashian. Took my besties to LA where the girls like to flex. We put our hoodies on in Philly where we started acting silly. Then we headed out to China. Taylor said that's where we find
it. ဒီတော့ရောင်းတော့အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနေအင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောတန်ရောအပြည့်စုံကြည့်တင်နေဆိုရင်ရုပ်မြင်သံကြားမှာစနေနေ့ထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါသေး။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါလိမ့်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။မာရီတနာကျော်ကတက်တန်ရောင်သတင်းလွှာကိုတင်ပြပေးခဲ့တာပါခင်ဗျာ။ဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲ။ VOA American အတိုင်းရဲ့တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးတော့နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုပြောပြပေးပါအောင်မယ်ခင်ဗျာ။ညလူမျိုးများအပေါ်လူမျိုးတုံးတတ်ဖြတ်မှုနဲ့ပတ်သက်ပြီးဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံအပေါ်ဆွဲဆိုနိုင်ခွင့်နဲ့ဆွဲဆိုချက်ကိုအပြည့်ပြည့်ဆိုင်ရာတရားရုံးမှစစ်ကောင်စီရဲ့ကိုယ်စားလှယ်အဖွဲ့ကတက်ရောက်ညှင်းဆိုလိုက်ပါတယ်။2019ခုနှစ်ကစတင်ဆွဲဆိုခဲ့တဲ့အမှုကိုဆက်လက်ပြီးနှစ်ဖက်ရှောက်လွှဲချက်ကိုဖေဖော်ဝါရီလ21ရက်23ရက်25ရက်နဲ့28ရက်တွေမှာကြားနာမှာဖြစ်ပါတယ်။လက်ရှိကြားနာနေတာကမြန်မာနိုင်ငံဟာလူမျိုးတုံးတတ်ဖြတ်မှုဆိုင်ရာသဘောတူညီချက်ကိုချိုးဖောက်မှုရှိမရှိစစ်ဆေးတဲ့အဆင့်မဟုတ်သေးဘူးလို့ပြီးခဲ့တဲ့ကြားနာမှုအပြီး2020ခုနှစ်ဇန်နဝါရီလ23ရက်နေ့ရက်စွဲနဲ့တရားရုံးရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်မြန်မာဘက်ကဂမ်ဘီယာအနေနဲ့ဆွဲဆိုနိုင်ခွင့်ကိုမေးခွန်းထုတ်ခဲ့တာဖြစ်ပေမဲ့တရားရုံးကအငင်းပွားနိုင်ခွင့်အတွက်လုံလောက်တဲ့အထောက်အထားတွေရှိတယ်လို့အဲ့ဒီထုတ်ပြန်ချက်မှာဖော်ပြခဲ့ပါတယ် ICJ အပြည်ပြည်ဆိုင်ရာတရားရုံးမှာအခုလိုရင်းချအမှုရင်ဆိုင်နေရာမှာမြန်မာစစ်ကောင်စီကနိုင်ငံကိုစားပြုပါဝင်နေမှုကိုလက်မခံနိုင်ဘူးလို့ NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရကပြောပါတယ်စစ်ကောင်စီကမြန်မာနိုင်ငံကိုကိုစားပြုပြီးဒီပြဿနာကိုရင်ဆိုင်ဖြေရှင်းနိုင်မှာမဟုတ်ဘူးလို့ NUG နိုင်ငံသားရေးဝန်ကြီးဒေါ်စင်မအောင်ကဒီကနေ့ဒေသနာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်မြန်မာပြည်သူအလုံးအတွက်တရားမျှတမှုရရှိရေးဟာအမျိုးသားညီညွတ်ရေးအစိုးရရဲ့အန်တီမပန်းတိုင်ဖြစ်ပြီးဒီနေ့ ICJ အမှုကိစ္စကတော့ရိုဟင်ဂျာအသက်အဝန်းအတွက်တရားမျှတမှုရှိရေးဖြစ်ပါတယ်လို့ NUG နိုင်ငံသားရေးဝန်ကြီးဒေါ်စင်မအောင်ကပြောပါရခင်ဗျနေပြည်တော်ဇဘူတီရီတရားရုံးမှာဒေါက်တာဆန်းစုကြည်ပေါ်တရားဆွဲဆိုထားတဲ့အမှုကိုဒီကနေ့ဆက်လက်ဆစ်ဆေးပါတယ်ရွေးကောက်တင်မြှောက်ခန့်အစိုးရရဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်တမနာဦးဝင်းမြင့်နဲ့ပြည်ထောင်စုအစိုးရအဖွဲ့ရုံးဝန်ကြီးဦးမင်းသူတို့ကို2020ရွေးကောက်ပွဲစည်းရုံးရာမှာမလျော်ဩဇာအသုံးပြုခဲ့တယ်ဆိုပြီးစစ်ကောင်စီကပုံမှန်130ကာကြီးနဲ့တရားဆွဲဆိုထားတာဖြစ်ပါတယ်ခင်ဗျစစ်တပ်ရဲ့ဥပိုင်ကုမ္ပဏီကခီရင်ကုမ္ပဏီနဲ့ဖွဲ့စည်းထားတဲ့ဖက်ဆက်ကုမ္ပဏီကိုဖျက်သိမ်းမှုရှောက်ထားတဲ့အသည့်တရားကိုတင်ခဲ့တယ်လို့ကီရင်ကုမ္ပဏီကတင်လန်နေကပြောပါတယ်ရွေးကောက်တင်မြှောက်ထားတဲ့အစိုးရစီကအာဏာသိမ်းလိုက်ပြီးတဲ့နောက်ဖက်ဆက်ကုမ္ပဏီတွေကိုဖျက်ဘယ်လိုဖျက်သိမ်းရမလဲဆိုတာနဲ့ပတ်သက်ပြီးကီရင်နဲ့ဥပိုင်ကုမ္ပဏီတို့အငင်းပွားနေကြတာဖြစ်ပါတယ်ခင်ဗျာမြန်မာနိုင်ငံမှာပြီးခဲ့တဲ့24နှစ်အတွင်းကိုဗစ်ရောဂါအတိပြုလူနာအသစ်2898ဦးတွေ့ရှိပြီးရောဂါတွေ့ရှိမှုနှုန်း 10.1% ရခိုင်နှုန်းအထိရှိကြောင်းကျမရေးဝန်ကြီးဌာနကဒီကနေ့ကြေညာပါတယ်ကိုဗစ်နဲ့မနေ့ကသေဆုံးသူ9ဦးရှိခဲ့တယ်လို့ဆိုပါတယ်လက်ရှိအချိန်ထိကိုဗစ်ကြောင့်သေဆုံးသူစုစုပေါင်း 19,338 ဦးရှိတယ်လို့လည်းကြေညာချက်မှာဖော်ပြပါတယ်ကျမရေးဌာနကတရားဝင်ထုတ်ပြန်ချက်နဲ့အမှန်တကယ်ကူးစက်သူဟာအတော်များနိုင်တယ်လို့ပရဟိတလုပ်နေသူတွေနဲ့တမ္မာရေးပညာရှင်တချို့ကခံမှန်းကြပါတယ်မြန်မာနိုင်ငံတဝမ်းတိုက်ပွဲတွေကြောင့်စစ်ဆောင်နေရသူတိတ်နဲ့ချီရှိနေပြီးစစ်ဆောင်စခန်းတွေမှာလည်းကိုဗစ်လက္ခဏာမျိုးနဲ့နေထိုင်မကောင်းသူတွေရှိနေပေမဲ့တမ္မာရေးဆောင်ရှောက်မှုကရောကိုဗစ်စစ်ဆေးမှုကိုပါလုပ်မပေးနိုင်ကြဘူးလို့ကူညီသူတွေကပြောကြပါတယ်ခင်ဗျာဒီကနေ့အတွက်သတင်းအကျဉ်းချုပ်ကတော့ဒီလောက်ပါပဲခင်ဗျာ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်မှုကတော့မဆုံမွန်ဖြစ်ပြီးစက်ပိုင်းနဲ့ရုပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ L Santos နဲ့ PJ Elliot တို့ဖြစ်ကြပါတယ်ခင်ဗျာကျွန်တော်ကတော့ဇောင်းဝင်လိုက်ပါ VOA အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်ခင်ဗျာတော်ရရှိမှန်းတကွမြန်မာပြည်သူပြည်သားအားလုံးလူဝင်ဆန္ဒတွေအများဆုံးပြည့်ဝနိုင်ကြပါစေခင်ဗျာ
This program has come to you from the Voice of America, Washington.